Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ9ရက်ကြာသပတေးနေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပြီ။ကျွန်မစုမြတ်မမ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကမ္ဘာကျဝန် COVID-19 ကပ်ရောဂါအတည်ပြုလူနာ12သန်းကျော်သွားပါပြီ။ကယောဂအခြေအနေကိုမှတ်တမ်းပြုစုနေတဲ့ American က John Hopkins တက္ကသိုလ်ရဲ့စီးရင်အရ American ပြည်ထောင်စုမှာအတည်ပြုလူနာ3သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ပုထုနှစ်တရက်ထဲမှာတဲ့အတည်ပြုလူနာ6သန်းကျော်ပါတယ်။ယောဂစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထဲယောဂပိုးကူးဆက်သူအများဆုံးတွေ့ရတာပါ။ California, Texas, Tennessee, West Virginia နဲ့ Utah စတဲ့ပြည်နယ်5ခုထက်မင်းင်းမှာပုထုနေတော့ကစံချိန်တင်ကူးဆက်သူမြင့်တက်ခဲ့တာဖြစ်တယ်လို့တချို့ပြည်နယ်တွေမှာတော့ခုနှစ်အတွင်းမှာစံချိန်တင်များခဲ့တာလည်းဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကဆေးရုံတွေရဲ့အထူးကြက်မတ်ဆောင်တွေမှာလူနာသစ်လက်မခံနိုင်တာဒါမှမဟုတ်ရင်လူနာသစ်လက်ခံနိုင်မဲ့အခြေအနေပြည့်လူဖြစ်နေပြီလို့ကြက်မတ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲ Australia နိုင်ငံကဒုတိယလူဦးရေအထူးထပ်ဆုံးဖြစ်တဲ့ Melbourne မြို့မှာပုထုနေ့ညတကောင်ချိန်ကဆလို့မလို့အဖဲအိမ်တွေကအိမ်ပြင်မထွက်ရအမိန့်ကိုသတင်း6ပတ်ထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့တိုကျိုမြို့တော်မှာအတည်ပြုလူနာ224ယောက်နဲ့စံချိန်တက်တင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်သူတိုးနေချိန်မှာပဲပိတ်ထားတဲ့စာတင်ကြောင်းတွေပြန်ဖွင့်ဖို့သမ္မတဒေါ်နယ်ထရန့်ကထပ်ပြီးပြောကြားခဲ့ပါတယ်။စာဥပောက်ကြောင်းတွေပြန်မဖွင့်ရင်သက်ဆိုင်ရာမြို့နယ်တွေအတွက်ပြည်ထောင်စုအစိုးရကပေးတဲ့အတုံးစီတွေကိုချာမပေးဘူးလို့သမ္မတကပုထုနေတော့ကချင်းချောက်ပါတယ်။ကျောင်းတွေပြန်ဖွင့်ခဲ့ရင်ဘေးကင်းစေဖို့ခုံတစ်ခုနဲ့တစ်ခု6ပေခွာထားရမယ်။အဝတ်နှာခေါင်းစည်းတတ်ထားရမယ်စတဲ့ American ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့မကျသလိုတိတ်စိတ်စကားများတယ်လို့သမ္မတကစောတကတက်ခဲ့ပါတယ်။အခုလိုသမ္မတကပြောနေပေမဲ့ New York မြို့မှာတော့ကျောင်းပြန်ဖွင့်တဲ့အခါမှာကျောင်းသားတွေအနေနဲ့တစ်ပတ်မှာ2ရက်3ရက်ပဲကျောင်းတက်ရမှာဖြစ်ပြီးခြံတဲ့ရက်တွေကိုအွန်လိုင်းကနေတင်ကြားရမယ်လို့ကြေညာခဲ့ပါတယ်။ကျောင်းအများစုမှာတစ်ချိန်တည်းကလေးတွေအလုံးကျောင်းတက်လို့မရဘူးလို့မြို့တော်ဝန်ကပြောကြားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆောင်မှတ်တမ်းနဲ့တခြားဗန်နာရေးဆိုင်ရာအချက်အလက်တွေကိုလွှတ်တော်ကော်မတီတွေနဲ့နယူးယောက်မြို့အစိုးရရှေ့နေတွေကြီးခွင့်ရှိမရှိဆိုတဲ့အများစိတ်ဝင်စားနေကြတဲ့အမှု3ခုကိုအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့ကြာသပတေးနေ့မှာဆုံးဖြတ်မှာဖြစ်ပါတယ်။အမေရိကန်မှာ1980ပြည့်နှစ်ပိုင်းတွေကစလို့သမ္မတလောင်းဝင်အရွေးခံသူအလုံးသူတို့ရဲ့အခွန်ဆောင်ထားတဲ့ပတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့2016ခုနှစ်မှာသမ္မတအရွေးခံခဲ့တဲ့ထရမ့်ကထုတ်ပြန်ခဲ့ခြင်းမရှိသလိုသူ့ရဲ့ဗန်နာရေးဆိုင်ရာမှတ်တမ်းတွေကိုသက်ဆိုင်ရာလုပ်ငန်းတွေကထုတ်ပြန်မှာကိုလည်းသမ္မတကပိတ်ပင်တားမြစ်ခဲ့ပါတယ်။ဒါကြောင့်သမ္မတရဲ့အခွန်မှတ်တမ်းတွေနဲ့ Capital One Bank, Deutsche Bank ဘဏ်အဖြစ် Masters US ဘဏ္ဍာရေးလုပ်ငန်းတို့မှရှိတဲ့သမ္မတရဲ့ဘဏ္ဍာရေးမှတ်တမ်းတွေကိုလွှတ်တော်ကော်မတီကိုပေးရဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီမှတ်တမ်းတွေပေးဖို့အောက်လွှတ်တော်ကော်မတီတချို့ရဲ့တောင်းဆိုထားချက်နဲ့ပတ်သက်လို့ပြည်ထောင်စုတရားရုံးချုပ်ကအမှုနှစ်ခုဆုံးဖြတ်မှာဖြစ်ပါတယ်။နောက်အမှုတစ်ခုကတော့နယူးယောက်ပြည်နယ်ဥပဒေကို Mr. Trump ချိုးဖောက်သလားဆိုတာစစ်ဆေးနေတဲ့ဂျူရီအဖွဲ့ကိုကြီးကျက်သူ Vance Beck ကဆင့်ခေါ်တောင်းဆိုထားမှုတွေကိုသမ္မတ Trump ဘက်ကပိတ်ပင်ဖို့လျှောက်ထားတဲ့အမှုဖြစ်ပါတယ်။ပြည်ထောင်စုအစိုးရရဲ့အာဏာခွဲဝေတုံ့ဆွဲမှုနဲ့သမ္မတအပေါ်လွှတ်တော်ကစုံစမ်းနိုင်တဲ့အခွင့်အာဏာရှိသလားဆိုတဲ့အချက်အပေါ်မှာတရားသူကြီးတွေကအဓိကထားဆုံးဖြတ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရဲလက်ချက်နဲ့ George Floyd တိဆုံးခဲ့ရမှုအပေါ်မကျေနပ်တဲ့ဆန္ဒပြမှုတွေအတွင်းအင်ဘီရိုနားမှာဆန္ဒပြသူတွေအပေါ်ကင်တွယ်ခဲ့တာအပါအဝင်အငင်းပွားစရာကိစ္စတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌတို့လွှတ်တော်မှဒီကနေ့ထွက်ဆိုကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှပြုလုပ်မဲ့ကြားနာပွဲအတွင်းဝန်ကြီး Mark Esper နဲ့ဘိုးချုပ်ကြီး Mark Milley တို့ကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်ကြမှာပါ။ဂျွန်လာတရနေ့ကအင်ဘီရိုနာငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုမျက်ရည်ရုပ်ပုံတွေတုံဖြိုခွဲခဲ့တယ်လို့အဲ့ဒီနေ့ညမှာပဲဝါရှင်တန်မြို့တော်တွေကဆန္ဒပြသူတွေကိုဖြိုခွဲဖို့အမျိုးသားလုံခြုံရေးအရန်တပ်ဖွဲ့ရဟယင်တစင်နိုင်နိုင်လေးပြန်တန်းခဲ့တာကြောင့်စစ်တပ်အရေးအမြစ်တွေကိုအခုလိုသုံးတာတင့်တော်ရဲ့လားဆိုတာကိုပန်တာဂွန်စစ်ဌာနချုပ်မှလည်းစုံစမ်းစစ်ဆေးနေပါတယ်။နိုင်ငံအတွင်းမငြိမ်သက်မှုတွေကိုနှိမ်နှင်းဖို့အတွက် စစ်တပ်ကိုအုံပြုတဲ့ဥပဒေကိုသမ္မတထရမ့်ထောက်ပြအတုံးချတဲ့အပေါ်သူဆန့်ကျင်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကပန်တာဂွန်စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌမယ်လီကလည်းဆန္ဒပြသူတွေကိုဖြုတ်ခွင်းခဲ့ပြီးမကြခင်မှာပဲအင်ဂျီရိုနာကဖျားเจ้าမှာသမ္မတဓာတ်ပုံအရိုက်ခံဖို့တွားခဲ့တော့ကတပ်ပရနောက်ပါသွားခဲ့တဲ့အပေါ်မှာတူနောင်တရတယ်လို့ပြောကြားခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီကနေ့ခြားသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန်ညာကျောင်းမှာရှိနေတဲ့ရိုဟင်ဂျာအယောက်300ကျော်ကိုအိမ်ချုံးကနေအမြန်လုံးရွှေ့ပေးတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အနာပိုင်းလေအနေနဲ့အိမ်ချုံးမှာရှိနေတဲ့ကလင်ငယ်တွေပါဝင်ရိုဟင်ဂျာဒုက္ခသည်300ကျော်ကို Cox's Bazaar မှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေနဲ့အထူးနေထိုင်အောင်ချက်ချင်းရွှေ့ပေးတင်တယ်လို့ HRW ဖွဲ့ကပြောလိုက်တာပါ။ပင်လယ်ထဲမှာသတင်းမှတ်နဲ့ချီမျောနေခဲ့ပြီးအိမ်ချုံးမှာထိမ့်သိမ်းခံရတဲ့သူတွေကိုကုလသမဂ္ဂအနေနဲ့လိုအပ်တဲ့အကာအကွယ်နဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုသွားမယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်နေဘက်ကကြေညာထားပေမဲ့အခုချိန်ထိခွင့်ပြုခြင်းမရှိသေးဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အနာပိုင်နေကတော့လူဦးရေအများများတဲ့ဒုက္ခသည်ခန်းထဲမှာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်အဲ့လူတွေကိုဗာစညာကျောင်းမှာယာယီထိမ့်သိမ်းထားဖို့လိုတယ်လို့ပြောပါတယ်။ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူသားချင်းစာနာမှုဆိုင်ရာကျွမ်းကျင်သူတွေကဒီလူတွေကိုကောက်ဆက်ပစားမှာရှိတဲ့ဒုက္ခသည်စကန်ကိုဘေးကင်းလုံခြုံစွာပို့ပေးဖို့ပြောနေပေမဲ့ဒီလူတွေဟာမုံတိုင်းနဲ့ရေကြီးမှုအန္တရာယ်ရှိနေတဲ့ကြားကပဲကျုံးပေါ်မှာနှစ်လကျော်ကြာပြီးတဲ့အချိန်ထိဆက်ရှိနေတုံးပဲလို့ HRW ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အနာပိုင်းတွေဟာကာယယောဂါကိုအကြောင်းပြပြီးဒီလူတွေကိုအခုလိုမိုးရင်ကာလမှာအဲ့ကျုံးမှာထိမ့်သိမ်းထားတယ်လို့ HRW ဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brett Adams ကပြောလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိုးလာနေပြီးဒီနေ့မှာတော့ဗိုင်းရပ်စ်ကူးစက်သူ2000ကျော်လောက်ရှိတယ်လို့ပြောပါရယ်အိန္ဒိယနိုင်ငံဟာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 36,000 ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပြီးတော့သေဆုံးသူလည်း 11,000 ကျော်ရှိပါတယ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာပြီးခဲ့တဲ့မတ်လတုန်းကအမြင့်ဆုံးဖြစ်ခဲ့ပြီးတဲ့နောက်ဖြည်းဖြည်းချင်းပြန်ကျလာရာကနေဇူလိုင်လဖြစ်နေပြန်တက်လာတယ်လို့ Chennai Institute ကလုပ်တဲ့သတင်းစာတစ်ခုကဖော်ပြပါတယ်အိန္ဒိယမှာလူတွေကိုအပြင်မထွက်ဖို့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်ပြီးတဲ့နောက်ကူးစက်မှုတွေလည်းထိုးလာတာပါ။ဩစတြေးလျနိုင်ငံဘက်မှာတော့ Victoria ဖြစ်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်သူ165ယောက်ရှိခဲ့ပြီးတော့ Melbourne မြို့ကအထက်တန်းကျောင်းတစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးတွေ့ရှိခဲ့ပါတယ်။ Alta Qua ကျောင်းမှာဗိုင်းရပ်စ်ကူးစက်ခံသူ133ယောက်ရှိပြီးတော့ကျောင်းကကျောင်းသားကျောင်းသူ2000ကျော်နဲ့ကျောင်းဝန်နဲ့ရာပေါင်းများစွာကိုတီးတန့်ခွဲပြီးတော့ထားလိုက်ရပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်သူ120ကျော်ရှိတာကြောင့်ပြီးခဲ့တဲ့ April လလယ်ကထင်ထားတဲ့စံချိန်ထက်ကျော်သွားခဲ့ပါတယ်။တိုကျိုမှာကူးစက်သူစုစုပေါင်း 8,000 ကျော်ရှိပြီးတော့တိုင်းနိုင်ငံလုံးမှာတော့ 12,000 လောက်ရှိပါတယ်။မိသားစုတွေလုပ်ငန်းတွေနဲ့အရဝိုင်းတွေကြားကူးစက်မှုတွေဖြစ်နေတာဟာလူမှုအတိုင်းအဝိုင်းအတွက်မှာကျယ်ကျယ်ပြန့်ပြန့်ကူးစက်လာနေတယ်ဆိုတဲ့အရေးလက္ခဏာဖြစ်တယ်လို့ဂျပန်အစိုးရဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအဖွဲ့ကကြေညာပေးလိုက်ပါတယ်။ဒါပြင်တိုကျိုမြို့အနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုကုသဖို့အတွက်ဆေးရုံတွေကိုတိုးချဲ့ပြင်ဆင်သွားဖို့ကိုလည်းအကြံပေးထားပါရခင်ဗျာ။ဟောင်ကောင်မှာလုံခြုံရေးဥပဒေတတိယကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဟောင်ကောင်ကနေဩစတြေးလျနိုင်ငံမှာလာရောက်ပညာသင်ကြားနေတဲ့သူတွေအတွက်အမြဲတမ်းနေထိုင်ခွင့်ရစေမယ့်လမ်းကြောင်းတစ်ခုကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကကြေညာလိုက်ပါတယ်။ကျောင်းကျင်းတဲ့အရေးချင်းရှိသူတွေဝယ်ရထားတဲ့သူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုဒီနေ့အစပြီးတော့9နှစ်တက်တန်းတိုးပေးလိုက်ပြီးအဲ့ဒီနှစ်ပြည့်ပြီးရင်အမြဲတမ်းနေထိုင်ခွင့်လျှောက်ထားနိုင်မယ်လို့ဝန်ကြီးချုပ်မော်ရဆန်ကကင်မရွန်မှာဒီနေ့ပြောလိုက်ပါတယ
် What we've agreed to do is we've agreed to adjust the policy settings to ensure that for skilled and graduate visa holders we'll be extending visas by 5 years from today
with a part of the world to get ကြတာကတော့ကျောင်းကျင်အရေးချင်းရှိသူတွေဘွဲ့ရထားသူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုဒီနေ့အစပြီး9နှစ်ထပ်တိုးပေးတော့မှာဖြစ်ပြီးတော့အဲ့ဒီ9နှစ်ပြီးဆုံးတဲ့အခါမှာလည်းအမြဲတမ်းနေထိုင်ခွင့်ရလာစေမဲ့လမ်းကြောင်းတစ်ခုဖြစ်လာအောင်မူဝါဒတွေကိုပြင်ဆင်သွားဖို့ပါဒါကြောင့်အခုလောလောဆယ်ကျောင်းတက်နေသူဖြစ်ဖြစ်နောက်မှာတက်မဲ့သူဖြစ်ဖြစ်ဘွဲ့ရပြီးတာနဲ့စုစုပေါင်း9နှစ်နေထိုင်ခွင့်ရမှာဖြစ်ပြီးတော့အဲ့ဒါပြီးသွားရင်လည်းအမြဲတမ်းနေထိုင်ခွင့်ရှောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရဆန်ကပြောလိုက်တာဖြစ်ပါတယ်အခုလောလောဆယ်ဩစတြေးလျမှာကျောင်းသားဒါမှမဟုတ်ယာယီအလုပ်ကင်ဗီဇာနဲ့ကျောင်းတက်နေတဲ့ဟောင်ကောင်ဒေသခံ1000လောက်ရှိပါတယ်။ ဗြိတိန်ကဟောင်ကောင်နိုင်ငံသားတချို့ကိုဗီဇာသက်တမ်းတွေတိုးပေးလိုက်ပြီးတော့ဩစတြေးလျကလည်းအခုလိုလှုပ်လာတာပါတရုတ်ဆိုရကဟောင်ကောင်ကိုမျိုးသားလုံးရေးဥပဒေတည်တရချမှတ်လိုက်ပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုဖိနှိပ်လာမှာကိုစိုးရိမ်လာကြတဲ့အတွက်ဟောင်ကောင်ဒေသခံတွေတော်များများဟာပြည်ပနိုင်ငံတွေမှာအလုပ်ကံတွေရဖို့နဲ့နေထိုင်နိုင်ရဖို့ကိုကြိုးပမ်းရှာဖွေလာနေကြတာဖြစ်ပါတယ်ခင်ဗျာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးစတီဗန်ဘီဂန်ဟာမြောက်ကိုရီးယားရေးကိစ္စကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းလုံခြုံရေးချန်ပီယံဒီနေ့မှာတွေ့ဆုံခဲ့ပါတယ်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဘီဂန်ဟာဂျပန်နိုင်ငံကိုမသွားခင်အခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်တောင်ကိုရီးယားသမ္မတရုံးရဲ့အဆိုအရတော့မစ္စတာဘီဂန်ဟာတောင်ကိုရီးယားရဲ့ထောက်လှမ်းရေးကြီးကဲဟောင်ဆော့ဟွန်းနဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားဘက်ကမကြသေးခင်ကလှုပ်ရှားဆောင်ရွက်မှုတွေနဲ့ကိုရီးယားကျွမ်းဝင်ငြိမ်းချမ်းရေးကိုမြင့်တင်ပေးနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ဆောက်ဖို့အတွက်လုပ်နေတဲ့အမေရိကန်သံတမန်ရဲ့ကြိုးပမ်းမှုတွေကိုသူ့အနေနဲ့အထူးအသီးမှတ်ပြုတယ်လို့တောင်ကိုရီးယားထောက်လှမ်းရေးကြီးကဲဟောင်ကလည်းပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့သူ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့နောက်တစ်ချိန်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဖြစ်လာနိုင်တယ်လို့အခုသတင်းမှတ်တွင်ပြောလိုက်ပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကတော့သူတို့အနေနဲ့အမေရိကန်နဲ့ဆွေးနွေးမှုတွေပြန်လုပ်ဖို့ညီမကြမရှိဘူးဆိုပြီးတော့ပြောပါရယ်ခင်ဗျာဗီအိုအမေရိကန်အသံကနေခြားသာပရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုအနေဆုံးအဆင့်မှာရှိနေဆဲဖြစ်ကြောင်းဖော်ပြခဲ့တဲ့အပေါ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိရဲ့အနေဆုံးအဆင့်နိုင်ငံတစ်နိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ခဲ့တာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဟာတိတိတတ်တာဆောင်ရွက်ခဲ့ရရှိပေမဲ့အမေရိကန်နိုင်ငံသားဌာနအစီရင်ခံစာမှာအနေဆုံးအဆင့် TR3 မှာဆက်လက်ထည့်သွင်းခဲ့တာဟာစိတ်ပျက်စရာကောင်းတယ်လို့လည်းဖော်ပြထားတဲ့မြန်မာနိုင်ငံသားဝန်ကြီးဌာနထုတ်ပြန်ချက်နဲ့ပတ်သက်လို့အပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOA ကိုအခုလိုပြောပါတယ်။
အတိအကျပေါ်နေတာကျွန်တော်ကြည့်ထားတာပါအဲဒါကျွန်တော်တို့ဆောင်ရွက်တာတွေအများကြီးရှိတယ်ကွအရေးယူမှုတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်တို့ကသူကုန်ကူတာကိုကျွန်တော်ကနိုင်ငံမှာဟုတ်အဲဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံသားတွေလည်းခံစားရတာအဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကြီးညာကြတဲ့မှာပြောပြကြတယ်ဆိုတော့အဲအဲ့ဒီမှာသူအစီအစဉ်ခံစားတာတွေသူကပြည်ပြည်ဆိုဆိုဖော်ပြတာမရှိဘူးအဲအဲ့ဒါကြောင့်မို့ကျွန်တော်တို့ကစိတ်ပြည့်နေတယ်ပေါ့နော်
ဒါပေမဲ့လည်းလူကုန်ကူးမှုတားဆီးရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားမိတ်ဆွေနိုင်ငံတွေနဲ့ဆက်လက်ပူးပေါင်းသွားမယ်လို့ဦးချမ်းရေးကပြောပါတယ်။မြန်မာသမ္မတရုံးကညွှန်ကြားချက်တစ်စောင်ကို2019ထဲမှာထုတ်ပြန်ခဲ့ပြီးလူကုန်ကူးသူတွေကိုပြည်ထောင်ချနိုင်ဖို့အသိပညာပေးဖို့တခြားနိုင်ငံတွေစီကဉာဏ်ပညာနဲ့အတွေ့အကြုံယူဖို့ဌာနဆိုင်ရာတွေကိုအသိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီလိုအားထုတ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရကအသိအမှတ်မပြုကြောင်းလဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးဌာနကဒုရဲမှူးကြီးပေါ်ထွန်းကပြောပါတယ်
။ဒီကနေ့တော့သူရဲ့နိုင်ငံရဲ့ဒုက္ခအထောက်အပံ့ကိုအတိအမှန်မပြုဘူးပေါ့။ဒီနေ့တုံးတာတော့အောင်းအောင်မှာလည်းဒါကပတ်သက်ပြီးတော့သူတို့ရဲ့ဆိုင်ဖြစ်တဲ့တောင်းတာသင်ချတဲ့စကေကိုပြီးတော့ပေါ်ပြရပြီးတော့ဟုတ်လား။ဘလိုက်ကိုပြင်နေတဲ့ဒါတွေဆိုင်ရဖို့လေသူတို့ကမျှော်လင့်တာ
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူမှောင်ကူမှုတွေအစပြုရာနိုင်ငံတနိုင်ငံအဖြစ်လဲဖော်ပြထားပါတယ်။မြန်မာနိုင်ငံသားကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခတွေကြောင့်နေရာဆုံးခါသူတွေများလာပြီးမယ်လူကုန်ကူးခံရသူတွေရဲ့တားကောက်မဖြစ်အောင်ထိထိရောက်ရောက်တားဆီးနိုင်ငံကြောင်းလဲပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလူမှောင်ကူမှုတိုက်ဖျက်ရေးမှာ TR3 အနေနဲ့အဆင့်အဖြစ်သတ်မှတ်ထားရဲ့အာရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်မြို့ကနေပြပို့ခဲ့ရပါ
။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မှာရာသီအလိုက်ဖြစ်လျက်ရှိတဲ့သွေးလွန်တုပ်ကွေးလိုရောဂါမျိုးတွေကြောင့်အသေးအပြောက်တွေရှိနေတဲ့အတွက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။မိုးရာသီကာလမှာဖြစ်လေရှိတဲ့သွေးလွန်တုပ်ကွေးရောဂါကြောင့်ဒီနှစ်ထဲမှာတည်ဆုံးသူ12ဦးထက်မနည်းရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူအများစုကတော့အသက်5နှစ်ကနေ9နှစ်ကြားကလေးတွေပါ။ဒီနှစ်စန်းကနေစလို့နိုင်ငံတော်မှာသွေးလွန်တုပ်ကွေးရောဂါကြောင့်ဆေးရုံတက်ရသူက1900ကျော်ရှိခဲ့ပါတယ်။လက်ရှိကိန်းဂဏန်းတွေအရဆိုရင်တော့ COVID-19 ရောဂါကြောင့်တည်ဆုံးသူ6ယောက်အတည်ပြုထားတဲ့မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးကြောင့်တည်ဆုံးသူအရေအတွက်ကနှစ်ဆရှိနေတာပါ။ ဒီလိုအသက်အန္တရာယ်ကိုပါချိန်ချောက်နိုင်တဲ့ယောဂါကိုသတိထားဖို့လိုတယ်လို့အထူးထွေယောဂါကုဆရာဝန်ဒေါက်တာကျော်စွာဦးကပြောပါတယ
်အဓိကတော့ဒီကိုယ်တော်တကွေးကကျွန်တော်ဒီဘုဒ္ဓံဘုရားနော်ဘုရားဒီကျွန်တော်ဝင်လာပြီဆိုရင်တော့ကျွန်တော်တို့တိမ်ကုန်မှုအငြင်းဆိုင်နေရတဲ့တိမ်ကုန်မှုတစ်ခုပေါ့နော်အခုဒီနေ့ကျတော့ထူးခြားချက်အနေနဲ့ကျွန်တော်တို့ကဒီ COVID-19 ရှိတဲ့ကြောင့်မလို့ COVID-19 ပေါ်ပါတော့ဒီကပုံပြီးစိုးရိမ်ကြောက်ကြတဲ့အတွက်ဒီကိုယ်တော်တကွေးကိုတော့စိုးရိမ်နေပြီဖြစ်တယ်သို့တော့ပုံမှန်ခြေနေလို့ပဲတချို့ကလည်းခြင်တာပေါ့နော်အဲတို့တော့လည်းပဲကျွန်တော်တို့လက်ရှိပေါ့နော်သေဆုံးမှုကလည်းအဲ COVID-19 ထက်ပေါ့နော်ဒီလပိုင်းတွေအတွင်းမှာပမာဏနဲ့တော့များနေတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အတွက်မလို့ COVID-19 လည်းကျွန်တော်ကစိုးရိမ်ကြောက်ကြရမယ်ဘယ်တော့တကွေးလည်းကျွန်တော်ကမေ့ထားလို့မရဘူးဆိုတော့ကျွန်တော်ပြပစီနေတော့ပေါ့သိသိနေပါလေ
သွေးလွန်တကွေးယောဂါကိုကကွယ်နိုင်ဖို့အတွက်ယောဂါပိုးတည်ဆောင်တဲ့ခြင်တွေမပေါက်ပွားအောင်ကြိုတင်တားဆီးဖို့အရေးကြီးတယ်လို့လည်းဒေါက်တာကျော်စွာဦးကပြောပါတယ်
နောက်တန်းနေနေရတော့အကြီးကြီးဆုံးပေါ့နောက်တန်းမှာချင်းချင်းတောင်းနောက်တန်းနေနေတဲ့ကျွန်တော်ရဒီဖုံးစုံတဲ့စစ်ဆိုတဲ့ပေါ့နော်အဲ့ဒီဟာတွေရချင်းနေနေတော့ကျွန်တော်ဒီချင်းသေးချမ်းနေဆိုတာဟိုတိုင်းတာတစ်ခုစီပဲကျွန်တော်တက်ရောက်မှုရှိတာဆိုတော့အဓိကတက်ရောက်မှုအကောင်းဆုံးကတော့ကျွန်တော်ဒီနောက်တန်းမှာတွေကနောက်တန်းပေါ်မှာတွေအသိမှုပေါ့နော
်အခု COVID-19 ယောဂါဖြစ်နေတဲ့ကာလလည်းဖြစ်တဲ့အပြင်သွေးလွန်တကွေးယောဂါကအသက်ဆုံးရှုံးနိုင်တာမျိုးလည်းဖြစ်နိုင်တာကြောင့်ဖြားတာကိုပူတာတွေဖြစ်ရင်ဆေးရုံစည်းကမ်းတွေကိုအ мян ဆုံးသွားပြီးကျန်းမာရေးစောင့်ရှောက်မှုခံယူကြဖို့ကိုအထွေထွေယောဂါကိုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုတိုက်တွန်းထားပါတယ်
။ကိုဗစ်ကဖြစ်ရင်တော့သူ့ကိုကြောက်တာကကူးစက်တာကြီးကပြေဆုံးမှုလုံးကြည့်ရင်သွေးလွန်တကွေးကပူတော့စိုးရိမ်မှုကောင်းတယ်ပေါ့နော်။ကလေးတွေအတွက်ဆိုလို့ရှိရင်ပို့ပြီးတော့လေ။သူကလည်းပဲဒင်ကြီးကလည်းဖြစ်လို့ရှိရင်ယောဂါပြင်ထန်နေရှိသလိုယောဂါမပြင်ထန်နေစင်နေရှိတယ်။ဒါပေမဲ့ဖြစ်ပြီးဆိုရင်3ရက်နဲ့9ရက်အတွင်းမှာခြား3ရက်မြောက်က9ရက်မြောက်အတွင်းမှာကျောက်ဝင်တတ်တဲ့အတွက်ကြောင့်မလို့အဲ့ဒီအချိန်မှာပို့ပြီးတော့ဂရုပြုဖို့လိုတာပေါ့နော်အဲ့တော့အခုအချိန်မှာတော့ဘာပဲဖြစ်ဖြစ်ချားပြီဆိုရင်ရောစိတ်ုံစီပေကံသွားဖို့ဖြစ်တဲ့အတွက်ကြောင့်မလို့သူတို့တကွေးကြောင့်လည်းဖြစ်နေတယ်တခြားတကွေးယောဂါကြောင့်ဖြစ်နေတယ်ကိုဗစ်ယောဂါကြောင့်လည်းဖြစ်နေတယ်ဆိုတော့ဒါမျိုးခွဲခြားသုံးသပ်ဖို့အတွက်ကိုယ်ကျန်းမာရေးဆောင်ဆောင်ခံဖို့လိုအပ်တယ်ဒီလို
သွေးလွန်တကွေးယောဂါဟာအီဒစ်ချင်ဂျာအကိုက်ခံရတာကနေဖြစ်ပေါ်တာဖြစ်ပြီးတော့မိုးရသီမှာဖြစ်ပေါ်မှုပုံများပါတယ်ကလေးလူကြီးမရွေးဖြစ်ပေါ်နိုင်တာကြောင့်ဖြားတာအနီးစက်တွေပေါ်လာတာပြွအန်နာစတဲ့လက္ခဏာတွေဖြစ်လာရင်ဆီးရုံဆီးကန်းတွေကိုအ мян ဆုံးသွားပြီးကုသမှုခံယူကြဖို့ကိုကျန်းမာရေးဝန်ကြီးဌာနနဲ့ဆရာဝန်တွေကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2019ခုနှစ်မှာလည်းတနိုင်ငံလုံးမှာသွေးလွန်တကွေးယောဂါဖြစ်ပွားသူ2000ကျော်ရှိခဲ့ပြီးတော့တည်ဆုံးသူ123ဦးရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာလက်နက်ကန်မဏိပခတ်တီကြောင်းအရသားတွေထိခိုက်သေဆုံးမှုတွေကြုံရတဲ့ပေါ့နိုင်ငံတကာအတိုင်းအဝန်းကသတိပေးနေရှင်မှာပဲနောက်ထပ်သေဆုံးသူတွေလည်းရှိနေတဲ့ကြောင်းတင်ပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ကငတောက်တူရှိကျေးရွာမှာမိုင်းပေါက်ကွေးတာကြောင်းအသက်60ရွယ်မျိုးသားတူပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကစစ်တွေဆေးရုံမှာတွေ့ဆုံသွားခဲ့ပါတယ်သူဟာငတောက်တူရှိကျေးရွာနီးလေကွင်းတီမှာမနေ့တုန်းကနောကြောင်းနေစဉ်မိုင်းပေါက်ကွေးခဲ့တာဖြစ်တယ်လို့ဆေးရုံကိုကိုတိုင်ကူညီလိုက်ဖို့ပေးခဲ့တဲ့ကိုဘက်ကာကပြောပါတယ်
ဟိုဟာကျွန်တော်တို့တောက်သူတိတောက်မျိုးနဲ့တောက်သူကြီးရောပေါ့တိတောက်မျိုးနဲ့ဆိုရင်ဟိုဟာတမိုင်ကွေးလောက်ရှိတယ်ဗျအဲ့ဒီနားမှာဟိုဟာဥအောင်ကျော်တဲ့ဆိုတဲ့ဟိုဟာအသက်60ကျော်လောက်ပေါ့ကိုရဲ့အိမ်နောက်ကလေကွင်းမှာလောအောင်နေတော့အမှရေမြုပ်မိုင်းဟိုနေနေကြည့်တော့အမှမိုင်းကွေးမှုတစ်ခုဖြစ်တယ်ဗျအဲ့ဒီအနာအချိန်နေနဲ့ဒီကုသမှုကတောင်းနေတဲ့အချိန်နေနဲ့အဲ့လိုဒီနေ့ဟိုဟာမနက်ပိုင်းလေးလိုက်ကတည်းကမှသုံးပါရ
ရခိုင်ရောက်ပိုင်းမှာစူရတက်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲဆက်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကတည်းကစတင်ပြီးမိုင်းပေါက်ကွေးမှုတွေမကြာခဏဖြစ်ပေါ်နေပြီးအရသားတွေထိခိုက်သေဆုံးမှုတွေလည်းရှိပါတယ်ဒီကနေ့အထိရခိုင်ရောက်ပိုင်းမှာမိုင်းပေါက်ကွေးမှုတွေကြောင့်သေဆုံးသူ26ဦးနဲ့ဒဏ်ရာရှိသူ58ယောက်ထက်မနည်းရှိတယ်လို့လည်းရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ကစီရင်ထုတ်ပြန်ထားပါတယ်တိုက်ပွဲတွေမှာဒေသခံပြည်သူတွေဟာလက်နက်ကြီးတွေထိမှန်မှုတွေမိုင်းပေါက်ကွေးမှုတွေကြောင့်ထိခိုက်သေဆုံးသူတွေရှိတယ်လို့ကိုလဲငါဆုံရှုံရသူတွေလည်းတိုးလာနေတာကြောင့်တိုက်ပွဲတွေအများဆုံးရတိုင်ဖို့လေပြည်တွင်းပြည်ပကတိုက်တွန်းနေကြတာပါတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရသေတော်မျိုးတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကလည်းအရသားတွေတိုက်ခိုက်နေတာမှုတွေကိုရှောင်ရှားဖို့လိုအပ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲဆိုတာတော့ဆရာမတို့ကမရှိသေးခြင်းပေါ့နင်းချင်ရာစိတ်ချင်တာလို့ကြံရတော့ဒီတိုက်ပွဲချင်းနေသမျှတော့ဒီမိုင်းထောင်တွေကတော့မထောင်မှတော့ပြောလေထောင်ကြမှာနော်အဲ့တော့အပြင်းနဲ့ပြည်သူတွေကတော့ဒီလိုပဲအဲသူတို့ကမကောင်းတဲ့လူကတော့ရှင်သေးချာမှာပေါ့เนาะအဲ့တော့အဓိကကတော့တိုက်ပွဲမရှိဘူးပဲလို့ပေါ့နော်ဆိုတော့ဒါကဘသူကလည်းတာဝန်ယူမှုကမရှိကြဘူးဘသူကလည်းငါလုပ်တယ်ဆိုပြီးဘသူကလည်းပြောမှာပေါ့အော်နောက်တစ်ခုကဒါတောင်တိုက်ပွဲတွေရက်တော့တယ်ဆိုရင်တောင်မှဒီမိုင်းတွေကဘယ်နေရာမှာဘယ်လိုရှိနေလဲဆိုတာဘသူကမှပြောနိုင်လေနော်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့အမျှအရသားတွေထိခိုက်သေဆုံးမှုတွေရွာတွေအိမ်တွေထိခိုက်ပျက်စီးမှုတွေကြုံနေရတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကလည်းတတိပေးနေပါတယ်မြန်မာစစ်တပ်ဟာရခိုင်နေရှင်းပြည်နယ်တွေမှာအရသားနဲ့လက်နက်ကိုင်မခွေချဘဲပုံကျစ်တိုက်ခိုက်နေပြီးကလင်းငွေတွေပါဝင်အရသားတွေကိုတပ်ဖြတ်နေတယ်လို့လည်းနိုင်ငံတကာလူခွင့်ရေးဖွဲ့ AI ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အရသားတွေထိခိုက်သေဆုံးရတဲ့ဖြစ်ရပ်ဟာဆေးရဇဝမ်းမှုမြောက်နေတာကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကစုံစမ်းဖို့လည်းတိုက်တွန်းထားပါတယ်လက်နက်ကန်ပဏိပခတွေအတွင်းအရာသားတွေထိခိုက်ဒဏ်ရာမှုတွေထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့တမတော်နဲ့အေဖွေကြအပြန်လန်အပြစ်ဖို့ထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာမှာတရုတ်ရဲ့အမြင်အာပေါ်တွေလွှမ်းမိုးအောင်လုပ်နေတဲ့ဆိုတဲ့သတင်းကိုဆက်ပြီးတင်ပြပါမယ်ကျွန်မဆုမြတ်မောင်မ။တရုတ်အစိုးရဟာသူတို့မူဝါဒသဘောထားတွေကိုတခြားနိုင်ငံတွေကိုပါရောက်ရှိအောင်စ조사မှုတွေအရှိန်မြှင့်လာတယ်လို့နိုင်ငံတကာသတင်းတောက်သမဂ္ဂများအဖွဲ့ချုပ် IFG ကအစီရင်ခံစာထုတ်ပြန်ပါတယ်။ကမ္ဘာဒေသစုံမှာရှိတဲ့သတင်းသမဂ္ဂ58ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေ၊တရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကကြိုးစားနေတယ်လို့ပြောထားပါတယ်။တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခရီးစဉ်တွေ၊တရုတ်အစီအစဉ်တွေကိုထပ်ဆင့်ပြသဖို့သဘောတူညီချက်တွေတရုတ်နဲ့နှစ်နိုင်ငံအပြန်အလှန်သဘောတူညီမှုတွေရရှိအောင်လုပ်ပြီးတော့တရုတ်ရဲ့မူဝါဒတွေကမ္ဘာသတင်းမီဒီယာတွေထဲထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ IFG ကထောက်ပြထားပါတယ်။အဲ့လိုလုပ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန့်နှံ့အောင်လုပ်နေတယ်လို့ပြောပါတယ်။တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခီးစဉ်တွေဖိတ်ခေါ်ခဲ့ပါတယ်။သတင်းလောကမှာဥဆောင်နေသူတွေအပါအဝင်သတင်းသမားယာကနန်းအထိတရုတ်နိုင်ငံကိုသွားခဲ့ဘူးပါတယ်။အဲ့ဒီထဲကတယောက်ဖြစ်တဲ့ The Voice Channel ရဲ့အမှုဆောင်အရာရှိချုပ်ကိုစီရဲသူကသူ့အပါအဝင်သတင်းတောက်တွေကိုတရုတ်ကတကုတ်ကခီးစင်တွေဖိတ်ခေါ်ပြတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်။
ကျွန်တော်စိတ်ထဲထင်တာတော့2017-18တုန်းကမြစ်ဆုံကိစ္စဖြစ်တယ်ဗောလေ။မြစ်ဆုံကိုဒီဘက်ကစီဆိုရရက်လိုက်တဲ့အခါဖြစ်သွားတယ်။ဖြစ်သွားတဲ့ချိန်ကျတော့ဒီရဲ့ပြီးတဲ့အခါကျတော့ဟိုတရုတ်ကိုဆန့်ကျင်ရေးဟာတွေကလည်းများလာတာဗောလေ။ဒီလူလူတွေကြားထဲမှာဒီမြေဆုံလိုဘာလို့ねချိတ်ဆက်ပြီးတော့များလာတယ်များလာတဲ့အခါကျတော့သူကဒါကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အနေနဲ့ပေါ့လေဒါကိုကျွန်တော်တို့ဟို champ offensive လို့ခေါ်မယ်ねတူတယ်ဒါဟိုပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချင်ရင်းနှီးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံကိုယ်တွေကိုဖိတ်လာတာတွေတွေ့လာရတယ်အရေးကြီးတဲ့အဖွဲ့အစည်းရပုံကိုယ်တွေပေါ့ဥမာတရင်းစာဆရာတွေရှိမယ်နောက်ပြီးတဲ့အခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုယ်တွေရှိမယ်အဲပြီးရင်ရက်ဖက်လူဖွဲ့စည်းတို့ဟာမျိုးတွေကအကောင်းဆောင်တွေပေါ့လေအဲအရာမျိုးပုံကိုယ်တွေအဲအရာမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့အဲ2017-18နောက်ပိုင်းမှာပေါ့လေ73 74 56တောက်လျှောက်အဲလွှတ်တော်ကိုယ်စားလှယ်တွေပါလေဖိတ်တယ်အာဏာရပါတီရာကောဒီအတိုက်ခံပါတီရာရောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ်ပေါ့
ကိုစည်ရသူဟာအမေရိကအစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရတွေရဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှာ2010ခုနှစ်တုန်းကလာရောက်လေ့လာခဲ့ပူပါတယ်
အဲ့လိုမျိုးကြီးတော့ဟိုဘယ်လိုပြောရမလဲဟိုအဲ့ဟိုပါလေအယူဝါဒတွေတင်ပို့ခြင်းတဲ့ဟာမျိုးတော့မရှိဘူးဒါပေမဲ့ program ထဲမှာတော့သူကရေးထားတာကိုယ်တိုင်နဲ့ကအမေရိကန်နိုင်ငံကိုဟိုပုံမနားလည်လာစေဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းကိုနားလည်လာစေဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့တရုတ်ကတော့ကျွန်တော်တို့နဲ့အိမ်နီးချင်းလည်းဖြစ်တယ်ပြီးတော့တရုတ်ကဟိုဖိတ်တဲ့ဟာကိုယ်တိုင်နဲ့ကိုယ်တိုင်နဲ့ကဒီမြန်မာပြည်ထဲမှာဟိုနာလို့သူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့တရုတ်ဆန့်ကျင်ရေးတွေများလာတဲ့အတွက်ကြောင့်မို့လို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်တာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အပြင်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
တရုတ်အစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့ကြိုးစားတာမျိုးတွေလုပ်ပြီးတော့သူရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှိုင်းဖို့ကြိုးစားလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွေ့အကြုံကိုမြင့်ကျော်ကပြောပါတယ်။တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရိမ်စရာဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါတယ်။မြန်မာနိုင်ငံကထိပ်တန်းသတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ 7 days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချင်းကတ်တာအပါအဝင်ဖက်ပေါင်းစုံကနေချင်းကတ်ခဲ့ဘူးတယ်လို့သတင်းအက်ဒီတာချုပ်ကိုအာမန်ကအခုလိုပြောပါတယ
်။ဟိုလာတဲ့ပုံစံကြီးကတော့သူကနှစ်မျိုးသုံးမျိုးလာတာ။သူတစ်ခါလေးကျရင်တော့ဟိုမြန်မာတရုတ်ပိုက်လိုင်းကုမ္ပဏီကတစ်ဆင့်အဲ့လိုမျိုးတွေလည်းတစ်ခါလေးလာရင်ပြန်ရော့။တစ်ခါလေးကျတော့လေတန်ယုံကနေပြီးတော့ဒါတိုင်းဝင်ပြန်တယ်။သူတို့ချင်းကတ်တဲ့နည်းကတော့သုံးလေးမျိုးလောက်ရှိတယ်။ဒီမျိုးစုံနဲ့သူချင်းကတ်ပြီးတော့ကိုကြောင်ရထဲဦးပဲဖြစ်ဖြစ်တစ်ခါလေးလုပ်တယ်ပေါ့နော်အန်းတင်းစရာကောင်းတော့အဲ့လိုမျိုးကျွန်တော်ရဲ့ share ပိုက်ဆိုင်မှုတွေနောက်ဟိုအောင်မေးပြီးတော့သူတို့အလိုရှင်းနှိမ့်မြုံနေခြင်းနဲ့စိတ်ဝင်စားမလားဆိုတာမျိုးတော့နှစ်ချိန်တော့တွေ့ဘူးတာပေါ့အ
ဲ့လိုမျိုးတွေလုပ်တာကဘလို့ရည်ရွယ်ချက်ကြောင့်လုပ်တယ်လို့ကိုအာမတ်အနေနဲ့သုံးသပ်ပါလဲရှက
်အဓိကတော့ကျွန်တော်မြင်လာတော့ဟိုသူတို့မှာငွေချင်းရတောင်းတင်းနေတော့ဟိုလည်းဖြစ်တယ်ပေါ့နော်ဒီဝါရဖြန့်ရှိရေးမှာသူတို့အဓိကသူတို့ဝါထဖြန့်ရှိရေးမှာပေါ့နော်မြန်မာပြည်မှာသူတို့ကြီးတဲ့အခါမှာဒီပင်မမီဒီယာတွေကိုသူတို့လွှမ်းမိုးနိုင်မှုရဲ့သူတို့ရဲ့အားပေါ်တွေထည့်နိုင်တဲ့အနေအထားကျွန်တော်ထင်တယ်သိမရှိဘူးလို့ယူဆတယ်ထင်တယ်အဲ့တော့သူတို့ဒီပင်မမီဒီယာတွေရှိလို့သူတို့ခိုင်ပြီးတော့သူတို့ရဲ့ဝါထဖြန့်ရှိရေးရန်ရပို့ပြီးတော့ထိရောက်ပြန်ကျင်လို့အဲ့လိုမျိုးလှုပ်ရှင်တယ်လို့ထင်ပါတယ်ဗျာ
မြန်မာနိုင်ငံတွေကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝန်စီကန်းတွေနဲ့ညီအောင်လှုပ်နေကြသလိုဗမ်းမလိုက်အောင်စ조사နေကြတယ်လို့ကိုစေရသူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားသင့်တယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟို hate speech တို့ဘာလို့လုံးမနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖျက်ပြစ်ဖို့ကခက်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုမျိုးလုံနေတဲ့ဟာတွေကတော့များလာနိုင်တယ်ဗျခုနကလို page တစ်ခုထောင်ပြီးတဲ့အခါကျတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကတော့သတိထားစရာဖြစ်တယ်ပေါ့
တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပောက်ဖော်သတင်းစာအပြင်ပောက်ဖော်ဆိုတဲ့နာမည်ပါတဲ့အွန်လိုင်းသတင်းစာမျက်နှာတွေဆွေမျိုးပောက်ဖော်အက်ဒီတာအတန်ဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးအကာအကွယ်ပေးဖို့ရည်ရွယ်ပြီးတော့မြန်မာအစိုးရကအချက်အလက်တွေစတင်စုဆောင်းနေတဲ့သတင်းကိုကျွန်မစုစုကပြောပြပေးပါမယ်။ COVID ကရောဂါကာလမှာအလုပ်ရုံတွေပိတ်သိမ်းလိုက်လို့နေရပြန်လာကြတဲ့မြန်မာအလုပ်သမားခန့်မှန်းခြေ 8,000 ကျော်ရှိပေမဲ့တိမ်းနေချီပြီးထိုင်းနိုင်ငံထဲမှာကျန်ရှိနေဆဲဖြစ်ပါတယ်။ဒီအလုပ်သမားတွေအနေနဲ့အထူးသဖြင့်အခုလိုကရောဂါကာလမှာအခက်အခဲကြုံရတာမျိုးအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိခဲ့ရင်ကာကွယ်နိုင်မှုရည်ရွယ်ပြီးစီးရင်စတင်ပြုစုနေတယ်လို့ထိုင်းနိုင်ငံရနောင်းမြို့အခြေဆိုင်မြန်မာအလုပ်သမားတန်ရာရှိဦးကျော်စိုးဝေက VOA ကိုပြောပါတယ်
။လက်ရှိဟိုထိုင်းနိုင်ငံထဲမှာဟိုလုပ်နေတဲ့လူတွေဆိုရင်ဖြေလို့ရပါတယ်ကွာ။အဲဒီမှာကျွန်တော် option လေးသေးသေးထားပါမယ်။အဲ့လိုကျွန်တော်ကကျွန်တော်လည်းဟိုအကျဉ်းချင်းကြီးရတော့ပေါ့ဒီ MOU ကဘယ်နေရာလောက်ရှိလဲဆိုအဲ့လိုအောက်ခံမင်းနဲ့ဖြစ်နေတာကဘယ်နေရာရှိလဲပေါ့နော်။ PNP ရေ PV ရေအဲ့လိုဟာလေးဝင်နေတာဘယ်နေရာရှိလဲပေါ့။အဲ့လိုဟာလေးတွေသိရတာပေါ့။ကျွန်တော်ကတော့လူတိုင်းကိုဖြည့်သိချင်တာပေါ့နော်။ဘာလို့ဒီ service ဆောက်တယ်ဆိုရင်ဒီသဘောတော်ကတော့အချက်လက်များများရနိုင်လေ။တော့ပို့ပြီးဟိုအထောက်ပံ့ဖြစ်လေပေါ့နော်။အဲ့ဆိုတော့ဒီ project ကတော့ဒီအလုပ်သမားတွေပူးပေါင်းပါဝင်ဆောင်ရွက်ပေးတဲ့ပုံမှာပဲဟိုရလဲကောင်းတစ်ခုကတော့ဟိုထွက်လာမယ်လို့တော့ကျွန်တော်တို့ပြောနေပါတယ်
။အခုကောက်နေတဲ့စီးရင်ဟာတရားဝင်လမ်းကြောင်းနဲ့လာရောက်အလုပ်လုပ်ကြိုင်သူတွေအပြင်အထောက်အထားမရှိသူတွေအတွက်ပါအကျုံးဝင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဥပဒေအရကာကွယ်နိုင်မှုရည်ရွယ်ပြီးစည်ရင်းကောက်ယူရမှာတော့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူဦးမိုးဝေကပြောပါတယ
်။ဒီ service စာတမ်းနဲ့တင်ရမယ်ဆိုတဲ့ကိစ္စကတော့ထင်သာသလောက်တော့မရနိုင်ဘူးကြာ။ဘာရောက်လဲဆိုတော့အလုပ်သမားတွေကချို့ information အချက်လက်ဟိုသူတို့စီမရောက်နိုင်တာလည်းရှိတယ်တကူ။နောက်တစ်ခုကဆိုရမုန်းတဲ့ဖွဲ့စည်းတွေကနေတစ်ဆက်ကိုကြီးတောင်းပြီးတော့လှုပ်တာတော့ရနိုင်ပါတယ်။ဒါပေမဲ့လည်းဒီ ties ကဒီအလုပ်သမားတွေရဲ့ခက်ခဲကိုထက်ထဲဝင်ဝင်တော့သိဖို့တော့လိုရကြ
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ကြုံရရပြီးတဲ့နောက်မက်ရှလာလောက်ကစပြီးသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်သလိုလုပ်ငန်းတွေလည်းရပ်ဆိုင်းလိုက်ရတဲ့အတွက်အလုပ်လုံးမဲ့ဖြစ်လာကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေအများအပြားနေရက်ကိုပြန်ကုန်ကြတာပါ။ဒီအတွက်လည်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ရတဲ့အခါအလုပ်သမားလိုအပ်ချက်နဲ့ကြုံရမှာကိုစိုးရိမ်လာနေကြတဲ့ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကလည်းလုပ်သားအင်အားနဲ့ပတ်သက်လို့စီးရင်ပြုစုဖို့တရားဝင်အထောက်အထားမရှိသူတွေကိုပါအလုပ်လုပ်ခွင့်ပြုဖို့အစိုးရကိုတိုက်တွန်းတာတွေလည်းရှိနေပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံနယ်စပ်မှာတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား12ဦးနဲ့ ဗီဇာတက်တန်းကျော်လွန်နေထိုင်နေတဲ့တရုတ်နိုင်ငံသား၃ဦးဖမ်းဆီးခံလိုက်ရတဲ့သတင်းကိုတင်ပြပါမယ်။ကျမအေးမှာပါ။ COVID-19 ကပ်ရောဂါအရေးပေါ်ကာလအတွင်းနေဆက်အဝင်အထွက်တွေကိုပိတ်ဆို့ကန့်သတ်ထားတဲ့အချိန်မှာတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုထိုင်းအနာပိုင်တွေကနှိမ့်နေနေရမှာမြန်မာနိုင်ငံသား၁၂ဦးလည်းဒီကနေ့ပဲဖမ်းခံခဲ့ရပါတယ်။တက်ခရိုင်ဖွပရမြို့နယ်အမှတ်၈နယ်မြေရဲတပ်ဖွဲ့ကဝလီကျေးရွာမှာမြန်မာနိုင်ငံဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့အသက်၁၈နှစ်ကနေ၃၅နှစ်အရွယ်အမျိုးသား၇ဦးအမျိုးသမီး၅ဦးတို့ကိုဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ကမြန်မာနိုင်ငံသားတွေတဲခုန်နေတဲ့နေတလုံးကိုဝိုင်းဝန်းပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်အားလုံးဟာတရားဝင်ခရီးသွားလာခွင့်အထောက်အထားတွေမရှိကြပဲတောလန်းနေအတိုင်းကုန်းလန်းခရီးနဲ့ထိုင်းနိုင်ငံတွေကိုဝင်ရောက်လာကြတာပါသူတို့လာရောက်တဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးပါဘူးမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျူးကတော့ထိုင်းနိုင်ငံမှာကဲ့ယောဂါကာလအရေးပေါ်ကတ်သက်ချက်တွေကိုရှော့ပေါ့ပေးပြီးစာတင်ကြောင်းတွေပြန်ဖွင့်နေချိန်မှာမြန်မာနိုင်ငံဘက်ကနေကြောင်းလာတက်တဲ့ကျောင်းသားတွေကိုလာပို့ကြတဲ့မိဘတွေနဲ့နေစားလုပ်သမားတွေလည်းမကြာခဏဖမ်းဆီးမှုတွေကြုံနေရတယ်လို့ပြောပါတယ်
။ဟောလီတို့၆ခက်တို့ကအဲ့လိုမျိုးတွေကူးနေကြတာကြာပြီဒီစိုက်ပျိုးရေးလုပ်သားတွေကြားထဲမှာလည်းအဲ့လိုမြန်မာပြည်ဘက်မှာမိမိတို့ရဲ့ကလေးတွေပညာသင်ကြားဖို့တို့တချို့မြန်မာဘက်ပါရောက်နေတဲ့သူတွေကြောင့်လည်းထိုင်းကျောင်းတွေမှာတက်ဖို့တို့အဲ့လိုဟိုဘက်ကူးလိုက်တဲ့ကူလာဆုံးနေရတာပဲအဲ့တော့ဒီနယ်လှဲ့တဲ့တိုင်းတပ်မတော်အထူးတပ်ဖွဲ့တွေနဲ့သွားတွေ့တာပေါ့အပူပေါင်းဖွဲ့တွေတိုင်းတပ်မတော်ပါမယ်ဒီနယ်ကားဆောင်တပ်ဖွဲ့တွေပါမယ်အဲ့တော့ဒီကိုဗစ်အရေးပေါ်ကာလရဲ့စီမံချက်အဥပဒေနဲ့ပဲညှိနှိုင်းခံရမှာပေါ့
အလားတူမဲဆောက်မြို့လယ်မှာနေထိုင်နေတဲ့တရုတ်နိုင်ငံသား၃ဦးကိုလည်းဗီဇာရက်လွန်နေထိုင်မှုနဲ့ဒီကနေ့ပဲဖမ်းဆီးအေးအေးယူခဲ့ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းမှာပဲထိုင်းမြန်မာနယ်ကြားတစ်လျှောက်မှာလူငယ်ရေးကိုတင်းကျပ်စွာခြားထားပြီးကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်တချို့နေရာတွေမှာတန်ဆူးကျိုးတွေပါကာယံပြီးဖမ်းဆီးစစ်ဆေးမှုတွေကိုတင်းတင်းကျပ်ကျပ်စီစဉ်ဆောင်ရွက်မှုတွေလုပ်လာတာပါထိုင်းမြန်မာနယ်စပ်တစ်လျှောက်တရားမဝင်လမ်းတွေကနေပြန်လည်ဝင်ရောက်လာသူတွေကိုနယ်စပ်မှာဖမ်းမမိခဲ့ရင်တောင်မှရဲရွာတွေကသတင်းပေးခဲ့ရင်လည်းနေထိုင်ရာနေရာတွေအထိလိုက်လံဖမ်းဆီးတာတွေလုပ်လာပါတယ်အခုလိုမျိုးနိုင်ငံခြားသားတွေကိုစောင့်ကြည့်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတာဟာထိုင်းလူမျိုးကြီးကြပ်ရေးအကြီးအကဲရဲ့ညွှန်ကြားချက်ကြောင့်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကြောင်းမြေရနာထွက်တဲ့နယ်မြေကိုထိန်းချုပ်လိုတဲ့အတွက်ကတိမှာတပ်မတော်ကစစ်စင်ရေးလုပ်ပုံကိုဥုံခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီဘဝရဲ့အကျိုးအမြတ်ရရှိဖို့ရည်ရွယ်ပြီးတဲ့မဟာဗျူဟာကိုတတ်မတော်ကကျင့်သုံးနေတာကြာပြီဖြစ်ပါတယ်အထူးသဖြင့်ကျောက်စိမ့်နယ်ဗဒမြားထွက်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစီးပွားရေးအကျိုးအမြတ်ရရှိရေးနဲ့စစ်စင်ရေးဟာတသားပြီးဖြစ်နေကြတွေ့ရတယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့အစိုးရကစားမှာဖော်ပြပါတယ်လက်နက်ကင်အုပ်စုတွေမရက်တည်နိုင်အောင်ဒေသခံကျေးရွာတွေနဲ့အဆက်ဖြတ်တဲ့ဖြတ်လေးဖြတ်လမ်းစဉ်ဟာအစိုးရတပ်တွေတရားစာတထုတ်ယူနိုင်အောင်လမ်းခင်းပေးတဲ့နယ်မြေရှင်းလင်းရေးလမ်းစဉ်ဖြစ်ပါတယ်။လက်နက်ကင်ပြည်ပကဖြစ်ပွားတဲ့ဒေသမှာတရားစာတထုတ်ယူတဲ့အခါနဲ့ခွင့်ပြုရေးစီမံချိန်လွတ်တဲ့အခါမှာတပ်မတော်အပါအဝင်လက်နက်ကင်အဖွဲ့တွေအားလုံးလူ့အခွင့်အရေးချိုးဖောက်ကြပါတယ်။2017ကကချင်ပြည်နယ်တနိုင်းဒေသမှာတပ်မတော်စစ်စီရင်လုပ်တာဟာပြင်းနဲ့အကြာတွင်းထွက်ပစ္စည်းတွေကိုကချင်တပ်ဖွဲ့လက်ထက်ကတင်းယူဖို့ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စီးပွားရေးမှောက်ကိုလုံငန်းကိုတိသွားတဲ့ဒေသခံတွေကိုလည်းစစ်တပ်ကအပြောက်ရှင်းတတ်ပါတယ်အဲ့ဒီအခါမှာတရားခါမပေါ်တဲ့ရာဇဝတ်မှုတွေရှိလာပါတယ်
ကချင်ပြည်နယ်မှာကြောင်စိမ့်နဲ့ဗဒမြားတူးဖော်နေတဲ့စစ်တပ်ပိုင်း MEHL မှာလက်အောက်ခံကုမ္ပဏီ23ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒါရင်မကသေးပါဘူး။တမရုံမြောက်ပိုင်းတိုင်းကလည်းတိကျကုမ္ပဏီတည်ထောင်ပြီးကြောက်စိမ့်လုပ်ငန်းမှာပါဝင်နေပါတယ်။တမရုံထိပ်တန်းအရာရှိတွေကိုတယန်စာတတူဖော်ဝင်ချပေးနေတာလည်းရှိပါတယ်။ရွေးကောက်ပွဲအစိုးရကိုဖွဲ့စည်းတဲ့2017မှာကြောက်စိမ့်စစ်ပွဲစတင်တယ်လို့ပြောနိုင်ပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့18နှစ်ကြာအပြစ်ခတ်ရစဲထားတာကိုချိုးဖောက်ပြီးဖားကန်ကြောင်စိမ့်မြေကိုချုပ်ကန်ဖို့စစ်ဆင်ခဲ့တာဖြစ်ပါတယ်။တိုင်းမူဟောင်းနဲ့တပ်တုတွင်ဝန်ကြီးဟောင်းဦးအောင်မြင့်ပိုင်တဲ့ကြောင်စိမ့်တွင်မှာ2018ကမြေပြိုလို့18ဦးသေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့ပါတယ
်။တမူကစပြီးအချက်တတားအထိတနိုင်းမျိုးနဲ့ကြောင်စိမ့်လုံငန်းမှာစီးပွားရှာကြပုံကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တနိုင်းမျိုးတောင်ပဲ့နိုဂျေဘွန်တောင်တန်းကရွှေမော်နဲ့ပရင်မော်ကိုချုပ်ကင်နိုင်ရေးအတွက်2019ကတပ်မတော်နဲ့ KIA တပ်ဖွဲ့ဖြစ်ရမှာအရသာအများအပြားပြေဆုံးကြပါလေ။ကျောင်းပြတူဖို့တဲ့ကုမ္ပဏီကိုရောလက်လုံလက်စားအလုပ်သမားတွေကိုရောမြောက်ပိုင်းတိုင်းကစက်ကြီးကောက်ပါလေ။ပရင်ကျောက်စစ်စင်ရေးမှာလည်းတပ်မတော်သားတွေကအရသာတွေကိုအတင်းအဓမ္မခိုင်းစီပါလေ။နေရာတိုင်းလူလုံးမှာရှိတဲ့အစိုးရတပ်သားတွေကိုလက်ထိုးနိုင်မှာပြင်းပုံရွှေမော်မှာလုတ်ခွင့်ရပါတယ်စစ်တပ်ရဲ့ဖွားပက်တော်ဖြစ်တဲ့လူအခွင့်အရေးချိုးဖျက်မှုတွေကိုဒေသခံတွေခံစားကြရပါတယ
်ဖားကန်ကကြောက်စိမ့်နယ်မြေအစိုးရတပ်လက်အောက်ရောက်ရှိသွားခြင်းကလေးကစပြီး KIA ကချင်တပ်ဖွဲ့ဟာပြင်းမော်တွေကိုအားကိုးလာပါတယ်ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပြင်းမော်ကရတဲ့ဝင်ငွေတွေအစိုးရတပ်စီရောက်လာမှာသိကြပါတယ်ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ကရွှေမော်နဲ့ပြင်းမော်ကိုချုပ်ကင်မှုရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ခဲ့ပါတယ်။2019မှာတော့တိုင်ရင်းဆယ်ရင်တိုင်းတိုင်းမှာတပ်ဆွဲနိုင်ပါပြီ။မော်ရဲမှာနေထိုင်သူတွေထွက်ပေးဖို့နဲ့ထွက်မပေးရင် KIA နဲ့ပူးပေါင်းတဲ့ရန်သူဖြစ်တတ်မှတ်မယ်လို့တပ်ကကြေညာပါတယ်။ပရင်နယ်မြေကိုစစ်တပ်ကသိမ်းပိုက်လို့ဒေသခံတွေဒုက္ခရောက်ရပုံကိုသွေးစွန်းသောပရင်အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူပဒပြားနယ်မြေကိုလည်းစစ်တပ်ကချုပ်ကင်ပါတယ်။စစ်တပ်ပိုင် MEHL ရဲ့မြမဗဒမြားလုပ်ငန်းလက်အောက်မှာလုပ်ကိုင်းနေတဲ့ဗဒမြားကုမ္ပဏီ456ခုကိုလုပ်ပိုင်ခွင့်လိုင်စင်ထုတ်ပေးထားပါတယ်။ MEHL ရဲ့ဗဒမြားလုပ်ငန်းဖြစ်တဲ့တစ္ဆာဘန်းကုမ္ပဏီဟာမိုးမိတ်မြို့နယ်မိုင်းဟဒေသမှာရွှေမော်လုပ်ကိုင်းပါတယ်။အင်းမြပြည်စုံရွှေမော်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးဟာစစ်တပ်ပိုင် MEC မှာလည်းညွှန်ကြားရေးမှူးတစ်ဦးဖြစ်ပါတယ်။တိုင်းနာလက်နေကန်တွေရံပုံငွေရှာပုံတို့ကုလသမဂ္ဂမရှင်ကတင်ပြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်ဒါပေမဲ့အပြစ်ခတ်ရစရေးသဘောတူချက်ရယူစဉ်ကတိုင်းနာလက်နေကန်အဖွဲ့တွေနဲ့တပ်မတော်အကြားတရားစတာမျှဝေမဲ့အစီအစဉ်ရှိခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လည်းတရားစတာထုတ်ယူရင်းမှာတပ်မတော်နဲ့တိုင်းနာလက်နေကန်တွေအပြန်အဆိုင်တိုက်ခိုက်နေကြတာဖြစ်ပုံရပါတယ်စစ်တပ်ကချုပ်ကင်တဲ့ကြောင်းမြေနယ်မြေမှာတပ်မတော်သားတွေဟာရာဇဝတ်မှုမျိုးစုံကျူးလွန်နေလို့ကုလသမဂ္ဂမစ်ရှင်အဖွဲ့အစည်းအခါစာမှာဖော်ပြထားပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုဝင်ဆောင်မိခင်ကာကွယ်ရေးအကြောင်းတင်ပြထားပါလေဒီ COVID-19 ကမ္ဘာကာယရောဂါကြီးကူးစက်မှုဟာကိုဝင်ဆောင်မိခင်တွေမှာအဖြစ်နည်းပေမဲ့ပိုပြင်းထန်တာတချို့နိုင်ငံတကာမှာစတွေ့လာတာကြောင့်ပိုကူးဆိုင်ကာကွယ်ဖို့လိုလာပြီလို့တပ်ဖွဲ့မရဲ့အထုကူတွေကသတိပေးလိုက်ပါတယ်။ဘလို့ပိုပြင်းထန်မှုမျိုးပါလဲ။ဘလို့ပိုကူးဆိုင်ကာကွယ်တဲ့မှာလဲဒီအကြောင်းတပ်ဖွဲ့မရဲ့အထုကူအငိမ့်စားပါမောက်ခဒေါက်တာမြတ်စီရာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့တပ်ဖွဲ့မရဲ့အထုကူဆရာဝန်ကြီးပါမောက်ခဒေါက်တာမြတ်စီရာခင်ဗျာ။ကျွန်တော်တို့ဒီ COVID-19 ရောဂါကူးစက်မှုကကိုဝင်ဆောင်မိခင်တွေမှာကူးစက်ခံရမှုနေတာကိုကမ္ဘာတွေ့ရှိချက်တွေရှိထားတယ်လို့မြန်မာနိုင်ငံမှာလည်းဆီမံရေးအခုချိန်ထိပိုးတွေ့လူနာမတွေ့ရသေးပေမဲ့လည်းကိုဝင်ဆောင်မိခင်တွေရဲ့သဘာဝအရဒီတခြားသူတွေထက်ပိုပြီးတော့ဂရုစိုက်ရတဲ့ကလေးအတွက်ပါပေါ့နော်ပိုစိုးရင်တက်တဲ့အတွက်သူတို့ကိုအဓိကဘာစပြောပြခြင်းလဲဆီမံရေး COVID ကာလမှာ
တော့လေကိုဝင်ဆောင်မိခင်တွေကကူးစက်တဲ့လူနိုင်ငံတကာမှာတွေ့ရှိချက်အရာရောထောက်ထားရရပေါ့ပိုပြီးများဖြစ်သလားဆိုတော့ပိုမဖြစ်ပါဘူးဒါပေမဲ့ထိတွေ့မှုရှိရင်တော့တခြားလူတွေနည်းတူပဲကူးစက်နိုင်တာတော့ရှိပါတယ်ဒါပေမဲ့ကိုဝင်တွေရဲ့တဘာဝလျောက်ပဲထိတွေ့မှုဟိုနည်းလူလာတော့မသိမွေးဖွားမှုအတွက်ဆေးရုံကိုတက်လာတဲ့လူနာတွေမှာစစ်ဆေးကြရရှိရပေါ့တချို့နိုင်ငံတွေမှာဒ တော်နိုင်ငံမှာတော့မဆက်နိုင်လေးပါဘူးရောဂါလက္ခဏာမရှိသေးတဲ့ကိုယ်တွေကိုမဆက်ပါဘူးအဲ့တော့အဲ့လိုအဖြစ်နေတယ်ဆိုပေမဲ့လေခုနပြောတယ်လို့ပဲသဘာဝအရပုံဝင်တဲ့ကာလမှာသူ့ယူဆိုင်ရတယ်ထဲမှာတရေသားလေးလေးရှိနေတယ်ဆိုတဲ့အခါကျတော့အဖြစ်နေတယ်ဆိုတော့လေယူဆိုင်ရမယ်တဲ့မှာပါလာတာပေါ့နော
်ဟုတ်ကဲ့ဆင်မအဲ့တော့တကယ်လို့ဖြစ်လာခဲ့ရောအခြားသူတွေထဲပိုပြင်းထန်နေတဲ့အနေအထားမျိုးဆိုရင်ရလားဆင်မ
ပြဿနာကြီးကကိုယ်ဆောင်မိခင်တွေကိုပြတ်တဲ့အခါမှာတော့အောက်ပိုင်းဆိုင်ကြည့်တဲ့အင်းကတော့ကိုယ်ပြင်းထန်နေတယ်ကရှိပေါ့ဒါနဲ့ဒီနဲ့တန်းတူပဲဒါပေမဲ့အခြားလူတွေမိလို့ပဲအသက်ကြီးရင်ကိုကအားနေရင်နာရာရှိယောဂခံနေရှိတဲ့လူပိုပြင်းထန်နေဆိုတဲ့လိုမျိုးပဲကိုယ်ဆောင်တွေလည်းဖြစ်တတ်တယ်လို့ဆိုပြီးလက်ခံထားပါတယ်အဲ့ဒီအခုနောက်ဆုံးတွေ့ရှိချက်ပေါ့လေ CDC အမေရိကကနေပြီးတော့သုတေသနတစ်ခုရဲ့တွေ့ရှိချက်အရတော့ကိုယ်ဆောင်မိခင်နေရာကိုယ်ဝင်မရှိတဲ့လူတွေဆာလို့ရှိရင်ကိုယ်ဝင်သွားလို့ရှိရင်ဆေးရုံတက်ရတယ်ဆိုပိုများတယ်ဆိုပြီးတွေ့ရှိထားပါတယ်ဒါနဲ့လည်းတို့တိုင်းပြည်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရပြီဆိုလို့ရှိရင်လူတိုင်းဆေးရုံမတင်ရဘူးအဲ့တော့ပြင်းထန်မှဆေးရုံတင်တဲ့အတွက်ကြောင့်မလို့ဆေးရုံတင်တာကိုပြင်းထန်တဲ့အနေနဲ့ယူဆမယ်ဆိုရင်ကိုယ်ရှိတဲ့လူတွေရဲ့ဆေးရုံတင်တဲ့နှုန်းက900ကျိုင်းနှုန်းလောက်ရှိပြီကိုယ်ဝင်ရှိတဲ့လူက900ကျိုင်းနှုန်းလောက်ပဲရှိတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့ရှိမှဒီအထူးချက်မှကုကဆောင်ကိုကုကရတဲ့နှုန်းကတက်တော့လေကိုယ်ဆောင်မှာပို့ပြီးများတယ်900ကျိုင်းနှုန်းလောက်ရှိပြီးတော့ကိုယ်ဝင်ရှိတဲ့လူက300ကျိုင်းနှုန်းလောက်ပဲရှိတယ်ဆိုတဲ့တွေ့ရှိချက်လေးတွေရှိလာပါတယ်ဒီတရှိတဲ့အရာဆိုလို့ရှိရင်ကိုယ်ဝန်ဆောင်တွေအတွက်ပုံပြီးစိတ်ပူစရာရှိတယ်ဆိုတာရှိလာပါတယ်။ဒါပေမဲ့ဒီအချိန်ထိတော့တည်ဆုံးတဲ့အချိန်ဆိုတာမျိုးတော့မတွေ့ရသေးပါဘူး။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနေထားမှာသူတို့ကိုတည်ချောင်ဖို့ဆရာမနော်ဘယ်လိုချန်ပေးကြလဲ
။ကိုယ်ဝန်တွေဆိုတာကကိုယ်ဝန်ရှိတဲ့သူနဲ့ဆိုင်ရင်ဝန်ကြတိုက်ထဲမှာဒရီသားလေးထည့်ထားပါတယ်။အဲ့ဒီဒရီသားလေးကတရားရုံးကိုကိုယ်နဲ့ထပ်တူထပ်မြဗီဇအတူတဲ့ကလေးမဟုတ်ပါဘူး။ Foreign body တခုဆိုပါစို့။ခန္ဓာကိုယ်ရဲ့ကိုယ်ကံအား Foreign body ဆိုပြန်ကန်ထုတ်တတ်ပါတယ်။အဲ့တော့ကြံကမထွက်အောင်ခုခံနဲ့အားတဲ့ကြအများကြီးကြောင်းနေနေရရဲ့နောက်ဟော်မုန်းအပြောင်းလဲတွေရေပေါ့ဒီအပြောင်းလဲတွေကြောင့်မလို့ကိုယ်ဝင်တဲ့တွေကတချို့သောဗိုင်းရပ်စ်တွေကိုပြင်းထန်စွာတုံ့ပြန်တတ်တယ်ဆိုတာတွေ့ရှိခဲ့ပြီးသားပါဥပမာရေယုံဗိုင်းရပ်စ်ဗိုင်းကရကလေးကထိခိုက်နိုင်တဲ့အထိပြင်းထန်နေအမေကိုလည်းပြင်းပြင်းထန်ထန်ဖြစ်စေတတ်တယ်အထောက်အထားရှိခဲ့ပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ကတော့ပြောလို့မရသေးပေမဲ့ဒီအချက်လက်ကပိုပြီးဆိုးပါးစေနိုင်တယ်ပေါ့အထူးသဖြင့်လာရင်နဲ့ကိုဝင်ပေါ့ခုနလနောက်ပိုင်းဆိုရင်ဒရီသားလေးရဲ့တအိမ်ရဲ့အရွယ်စားကတော်တော်လေးကိုကြီးမားနေပြီဖြစ်တဲ့တကြောင်မလို့သူ့ရဲ့ရင်ကောင်းနဲ့ဝင်ကောင်းအကန့်ကအပေါ်ကိုတွန့်တင်ထားတယ်လို့ဖြစ်တဲ့ကြောင်သူတို့အသက်ရှူရတာသိခဲ့ပါအဲ့တော့တကယ်လို့များကိုဗစ် -19 ခံစားရလို့နော်အဆုတ်ပါရောင်းနေဆိုရင်သူကတမန်လူထဲတော့ပို့ပြီးအသက်ရှူတာပို့ခဲ့ပြီးတော့ပို့ပြင်းထန်နိုင်ပါတယ်ဒါကြောင့်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေပြီးတော့28ပတ်ကိုဝင်6လ9လနောက်ပိုင်းကိုယ်ဝင်တွေကပို့ပြီး queue site တင်နေဆိုပြီးတော့ဟုတ်ကန်ထားမိတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ပို့ပြီးတော့ queue site ဖို့လိုတဲ့အတွက်ဒီကာကွယ်ရေးအပိုင်းတွေမှာ
ပို့ပြီး queue site တင်နေဆိုတဲ့အတွက်ကြောင့်မလို့ပုံမှန်လူတိုင်းလူတိုင်းကအပြင်ထွက်ရင် mask တမီးလက်ခဏခဏဆီးရမီး social distancing နဲ့ချင်းနိုင်ရင်အိမ်ထဲမှာပဲနေလို့ဆိုတာဒါလူတိုင်းလိုက်နာအမေဟာအဲ့တော့ကိုယ်ဝင်တွေအနေနဲ့ကြတော့ပို့ပြီးတော့လိုက်နာတင်ပါတယ်ကိုကနာကိုဝင်တယ်လေထိတွေ့မှုရှိရင်သူဆက်နိုင်တယ်အခုကိုဝင်တယ်ဒီမှာဖြစ်တာနည်းနေတယ်ဆိုတာလေကိုဝင်တယ်ဒီကထိတွေ့မှုနည်းလို့လေဖြစ်နေတယ်ကိုဝင်တယ်ဒီဆိုတာအပြင်အလုံးလုံးနေတဲ့ကိုဝင်တယ်ဒီကတော့ထိတွေ့မှုရှိနေတာပေါ့လေအဲ့တော့ထိတွေ့မှုရှိရင်ဖြစ်နိုင်တယ်ဆိုတော့ဒီကြောင့်မလို့လေးကထားမှာတော့ဖြစ်နိုင်ရင်အင်းထဲမှာပဲနေပါမဖြစ်နိုင်လို့ထွက်ပြီးဟေးဆိုလို့ရှိရင်လေတကယ်ကိုကနာတော့လူတိုင်းလူတိုင်းလိုက်နာတဲ့ကာကွယ်တဲ့နည်းလမ်းတွေပဲဒါတွေကိုပို့ပြီးအလေးထားပြီးတော့လိုက်နာတင်ပါတယ်ပေါ်စားလို့ပြရပါအောင်အဲ့တော့လက်ကိုခန့်ခါစီးပါဆက်ပြနေရင်းနဲ့စီးပါဒါမှမဟုတ်လို့ရှိရင်ခဏခဏစီးဖို့အလွယ်တကူဖြစ်နိုင်ဖို့ hand sanitizer လို့ခေါ်တဲ့ပုံတည်းရဲ့အေးနဲ့လက်ကိုအများစီးပါနောက်တစ်ခုကကြတော့ mask ကိုတည်တည်ချာချာကြပါအခုကျွန်တော်တို့ဗမာပြည်မှာတော့လေ mask ကိုတက်နေကြမဟုတ်တော့သူတို့လည်းနေရထိုင်ရခက်တာပေါ့လေခက်ပြီးတော့နှာခေါင်းမှာတက်လိုက်မျက်စိမှာဆွဲချလိုက်နဲ့အဲ့လိုမျိုးကြီးဖြစ်ကြတယ်ပေါ့နော်ဒီခါကျတော့ကိုဝင်သေးတဲ့နေနဲ့ကတော့ two view site ပြီးတော့ mark ဆိုအဲ့လိုမျိုးပုံပေါ်ဆက်ဆားမလုပ်ခင်းနဲ့တေးချာအပြင်ထွက်ပြီးဆို mark ဆိုတေးချာတက်ဖို့လိုတယ်။နောက်ပါ social distancing ဆိုတော့လေသူတွေကလိုက်နာဖို့ခဲရင်ကြအပြင်ဘက်ရောက်သွားရင်သူတို့ပြင် zero ပါလို့ဆို social distancing လို့ကခက်တယ်။ဆိုအဲ့လိုနေရာမျိုးတွေကိုကိုဝင်သေးတဲ့အနေနဲ့ two three ထားပြီးရှောင်ရှားဖို့လိုတာပေါ့လေ။တကယ်လို့မဖြစ်မနေထွက်ရင် social distancing ဒီချာလုပ်ဖို့လိုပါတယ်။အဲ့တော့ပိုလုပ်တယ်လားဆိုအချက်လက်ကတော့ဒါပဲဒါပေမဲ့ပိုမစားဘဲနဲ့ပိုပြီးလုပ်ဖို့တိုက်တွန်းနေပါတယ်။ဒါဖြစ်လို့လေဆိုတော့ဖ ဖြစ်လာပြီရှိဆိုလို့ရှိရင်အမေတွေမကဘူးဘိုက်ထဲမှာကလေးလေးလေးရှိတယ်လေ
ဟုတ်ကဲ့ဆရာမအဲ့တော့ကိုဝန်ဆောင်မိခင်မှာပိုးရှိလာလို့ရှိရင်ကလေးအပေါ်မှာရောဘယ်လိုဆိုးကျိုးရှိနေလဲဆရာမ
ကလေးပေါ်မှာအကျိုးတရားမှုနည်းနည်းပြောရင်တော့ခြေလေးအင်္ဂါမဆုံးတာကလေးဖြစ်တာဖြစ်နိုင်တာဆိုအဲ့ဒီထောက်ထားရလည်းမရှိသေးဘူးဒါပေမဲ့တိတိကျကျသိကြတာပါလဲဆိုရင်လရက်နဲ့အပိုင်းမှာတော့လမရှိသေးနဲ့ဘူဖာတက်တယ်ထောက်ထားတော့ရှိနေပြီဖြစ်ပါတယ်။ဒါကြောင့်မလို့ဖြစ်လိုက်လို့ရှိရင်အမေတွေမကဘူးခလေးပါဖြစ်ခိုင်းနိုင်တယ်ပေါ့။ခလေးရှိကိုကူးဆက်နိုင်သလားဆိုတော့အဲ့ဒီအထောက်ထားတော့အတိကျမရသေးဘူးပေါ့။ဒါပေမဲ့လမရှိပဲဘူဖာတက်တယ်။ဟောဒါကြောင့်မလို့ကူးဆက်ဖို့အရေးကြီးပါတယ်။ဒါကြောင့်မလို့အလေးနဲ့ထားပြီးတော့လိုက်နာတင်ပါလေ။အမအီဝင်ဌာနကထုတ်ပြန်လာတဲ့ချက်လက်တွေလူတိုင်းလိုက်လာတဲ့ကိုယ်ဝန်တွေပို့ပြီးလိုက်လာတဲ့ပါတ
ယ်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ
။တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာရသူတွေနှစ်သိန်းနီးပါးရှိနေပါတယ်။ကြောက်ဖြူဒေသခံ၈ဦးကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်နဲ့ဒညဝတီရေတပ်စခန်းကတရားစွဲဆိုခဲ့တယ်ဆိုတာနဲ့ကာလအတန်ကြာရက်ဆိုင်နေတဲ့၂၁ရာစုပင်လုံစတုထအကျဉ်အစည်းအဝေးကိုလာမယ့်ဩဂတ်စ်လမှာကျင်းပသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့စစ်ရှောင်းတွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကဇူလိုင်လ9ရက်နေ့မှာတရင်ထုတ်ပြန်လိုက်ပါတယ်စစ်ရှောင်းတွေတိုးလာနာတဲ့အမျှစစ်ရှောင်းစခန်းတွေမှာလည်းစောက်ဝတ်နေရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မကြာသေးခင်တုန်းကနယ်မြေရှင်းလင်းရေးလုပ်မဲ့ညွန်ကြားချက်ထုတ်ပြန်ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပွားနေသေးတဲ့ရတိတောင်မြို့နယ်ဖက်မှာလည်းထောင်တောင်းချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတာပါရခိုင်ဒေသမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုနိုင်ငံတကာအကူအညီပေးရေးအဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာကြောင့်စားနပ်ရိက္ခာပြက်လက်မှုနဲ့အိုးအိမ်စွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ကြောင်းလဲမကြာသေးခင်ကပဲသတိပေးထားပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူခြေဆိုင်တညဝတီရေရက်စခန်းကဖမ်းဆီးထားတဲ့ဒေသခံ၈ဦးကိုကြောက်ဖြူမြို့မှရဲစခန်းမှာအကြမ်းဖက်တိုက်ပြေးဥပဒေပုံမှန်50ကကြီးစံမြင်ဆွဲ52ညသူနဲ့တညဝတီရေရက်စခန်းကတရားလိုလုပ်ပြီးဇူလိုင်လ5ရက်နေ့မှာတရားစွဲဆိုလိုက်ပါတယ်အခုတရားစွဲဆိုခံရတဲ့သူတွေကတော့ကြောက်ဖြူမြို့နယ်ကတ်တပီရာရာ၈ဦးနဲ့ဆိုင်ချုံတွန်ချေရအုံချုပ်ရေးဖွဲ့ဝင်မောင်လှမြင့်တို့ဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်သူတို့တွေကိုဇွန်လ26ရက်နေ့ကကင်းလှည့်လာတဲ့အစိုးရတပ်ဖွဲ့တစ်ခုကကတ်တပီကြီးဝန်ကြီးမှဖမ်းဆီးခဲ့တာဖြစ်ပြီးတပတ်ကျော်ကြာရေသဌာနချုပ်မှချုပ်နှောင်ထားရကနေအခုလိုတရားစွဲဆိုလိုက်တာပါအခုတရားစွဲဆိုခံရတဲ့သူတွေဟာလူငယ်ပိုင်းတွေဖြစ်ပြီးဖမ်းဆီးထားတဲ့နေ့ကစပြီးတော့မိသားစုတွေခုချိန်ထိသွေးခွေမရသေးဘူးလို့လည်းမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုင်းရင်းသားအခွင့်အရေးတို့ပုံမတိုးတက်လာမယ်လို့ယူဆခဲ့ကြပေမဲ့လက်တွေ့ဖြစ်မလာတာကြောင့်တိုင်းရင်းသားတွေယုံကြည်မှုကျဆင်းလာတယ်လို့မွန်ပြစ်သက်ပါတီ NMSP ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် NLD ခေါင်းဆောင်တွေဟာတိုင်းရင်းသားတွေဖက်မှာယက်တီကာကွယ်တဲ့ပုံစံမရှိသလိုခြေမုံတိုက်ခိုက်တဲ့အမြင်တွေရှိနေတာကြောင့်တိုင်းသားတွေဖက်ကယုံကြည်မှုအများကြီးကျသွားပြီလို့နိုင်ငံသားကဆိုပါတယ်မွန်ပြည်နယ်ဘလူးကျွန်းတရားကိုဗိုလ်ချုပ်အောင်ဆန်းတရားအမိပြောင်းလဲခဲ့တဲ့ NLD ပါတီအစိုးရရဲ့လောက်ရကြောင်တရခန့်တွေရဲ့ကန့်ကွက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်
ချင်းပြည်နယ်ဟာကားမြို့ပြည်သူ့စေယုံမှာစေကူတာမှုခံယူနေတဲ့ COVID-19 နောက်ဆုံးလက်ကျန်လူနာအမှတ်232ဟာဓာတ်ခွဲစစ်ဆေးမှုအဖြစ်နှစ်ကြိမ်ဆက်တိုက် negative ဖြစ်ပြနေတဲ့အတွက်ဇူလိုင်လ6ရက်နေ့ကစေယုံကစီနွားပြီးဖြစ်လို့ပြည်နယ်တွင်း COVID-19 ရောဂါပိုးကူးစက်ခံရသူမရှိတော့ဘူးလို့ဟာကားပြည်သူ့စေယုံအုပ်ဒေါက်တာမန်ပြက်ကုန်းကပြောပါတယ်ချင်းပြည်နယ်ဟာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးပထမဆုံးတွေ့ရှိတဲ့ပြည်နယ်ဖြစ်ပြီးတိတိမ်မြို့ပြည်သူ့စေယုံမှာပိုးသွေးလူနာ9ဦးနဲ့ဟာကားမြို့ပြည်သူ့စေယုံမှာ3ဦးစုစုပေါင်းလူနာ10ဦးထိရှိခဲ့တာဖြစ်ပါတယ် ချင်းပြည်နယ်မှာကိုဗစ် -19 ရောဂါပိုးတွေ့ရှိလူနာအလုံးစေယုံကနေဆင်းသွားကြပြီဆိုပေမဲ့ပြည်သူလူထုအနေနဲ့မပေါ်ဆသင့်ကြောင်းအိန္ဒိယနိုင်ငံဘက်ကနေရပြန်လာမဲ့သူတွေအများပြားရှိနေသေးတာကြောင့်သတိထားဖို့လိုအပ်နေသေးတယ်လို့အစိုးရဖွဲ့ကပြောပါတယ်
ကိုဗစ် -19 ကပ်ရောဂါကာလမှာရွေးကောက်ပွဲအနိုင်ရဖို့အတွက်ပါတီစည်းရုံးရေးလုပ်ငန်းနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေမှာကရင်တိုင်းရင်းသားပါတီတွေအနေနဲ့စိန်ခေါ်မှုများစွာရှိလာမယ်လို့ကရင်ပါတီတွေကပြောပါတယ်။ကိုဗစ် -19 ကြောင့်လူစုလူဝေးမလုပ်ဖို့စံမှန်ရေးလမ်းညွှန်ချက်တွေရှိသလိုအာဏာရပါတီနဲ့နိုင်ရှင်ရင်ငွေကြေးအင်အားနည်းနေသေးတဲ့အတွက်လူထုများစည်းရုံးတဲ့အခါအမျိုးသားရေးစိတ်ဓာတ်များနဲ့သာစည်းရုံးရမှာဖြစ်တယ်လို့ကရင်ပြည်နယ်အခြေစိုက် KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။ဒါအပြင်စည်းရုံးရေးစစ်မဲ့နေရာကိုခွင့်ပြုမိန့်တောင်းခံရမှာနဲ့ပတ်သက်ပြီးလွတ်လပ်မှုမရှိဘူးလို့လည်းကရင်ပါတီတချို့ကပြောပါတယ်2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာပြုလုပ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ10ရက်နေ့မှာကြေညာလိုက်ပြီးဖြစ်ပြီးပါတီအသီးသီးရှိဝင်ရောက်ရွေးခံမဲ့လွတ်တော်ကိုယ်စားလှယ်လောင်းအမြင်စည်းရင်းကိုတော့ဇူလိုင်လ20ရက်နေ့ကစပြီးစတင်တင်သွင်းညမှာဖြစ်ပါတယ
်ရှမ်းပြည်နယ်တောင်ပိုင်းလက်ချမ်းမြို့နယ်ထဲမှာဒေသခံလူထုကန့်ကွက်လက်မှတ်ရေးထိုးထားတဲ့ကြားကကြောင်မီသွေးသူ့ဘော်ဖို့ကုမ္ပဏီတစ်ခုကနေကြိုးစားနေပါတယ်ဇူလိုင်လ6ရက်နေ့ကကုမ္ပဏီတစ်ခုကနေလက်ချမ်းမြို့ဟိုင်းဆိုင်ရွာဘုံကြီးကျောင်းကိုလူလှုပ်ပြီးတော့ကြောင်မီသွေးသူ့ဘော်ကိုရရှိရေးကျောင်းထိုင်စရာတော့စီကိုတွားရောက်ဆွေးနွေးခဲ့တယ်လို့သိရပါတယ်ဆရာတော်ပြောပြချက်ရကတော့ကုမ္ပဏီကလူတွေဟာဒေသခံတွေကန့်ကွက်လက်မှတ်ရေးထားမှုကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့ကြောင်းဟေဟင်းကုမ္ပဏီကဖြစ်ကြောင်းမှိတ်တော်မူပါတယ်လေချမ်းမြို့နယ်ဟိုင်းဆိုင်ရွာမှာကြောင်မီသွေးသူ့ဘော်ဖို့အတွက်ကုမ္ပဏီကနေဧက900ခန့်ရထားပြီးလက်ရှိမှာဒေသခံတွေကိုလိုက်လံစီယုံနေတယ်လို့လဲလေချမ်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးစတုထအကျင့်အစည်းအဝေးကိုလာမယ့်ဩဂတ်စ်လမှာကျင်းပသွားဖို့အင်နာလက်နက်ကန်အဖွဲ့တို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေတင်ဆက်ပြီးသွားမှာပ
ါဇူလိုင်လ4ရက်နေ့ကရန်ကုန်မြို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးစင်တာ NRPC တွဲဆောင်ဆွေးနွေးပွဲအတွင်းဩဂတ်စ်လဒုတိယပတ်မှာ27ရာစုပင်လုံးစတုထအစည်းအဝေးကျင်းပဖို့ရှိတယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ARP မှဒေါ်စောမြတ်ရာဇာလင်းကအခုလိုပဲပြောပါတယ်
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံးကျမတို့ကတော့စတုထအစည်းအဝေးလို့ခေါ်တာပေါ့လေကျမတို့ရက်သတ်မှတ်ထားပါပြီ2023-24 August ကျမတို့ကတော့ EAO နဲ့အစိုးရဂျမ်းမှနှီးပြီးတော့ရထားတဲ့ရက်ဖြစ်ပါတယ်ကျမတို့က NCA ရဲ့လှုပ်ထုံးလုံးနည်းအတိုင်းကိုလည်းမကျော်လွန်ရအောင်ဆိုပြီးတော့မှ UPDJC အစည်းအဝေးကိုခွေယူကျင်းပဖို့လည်းရှိပါသေးတယ
်အခုလိုစိုးရနဲ့ပြည်ရတိုင်းရင်းသားလက်နက်ကင်ဖွဲ့တို့ဤနိုင်တို့ရလာတဲ့ရက်ကိုသက်ဆိုင်ရာအဖွဲ့အစည်းခေါင်းဆောင်တွေစီဆက်လက်တင်ပြပြီးအတီးပြုချက်ရယူအောင်မှာဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်ဦးလောက်မောင်ရွှေကခုလိုပြောပါဗျာ
အဲ့ဒီအစိုးရပြုချက်ကိုဒီအစိုးရဒီတက်မတော်ဖြစ်တော်စုဘက်ကလည်းသူတို့သက်ဆိုင်ရာဒီကြီးရဲ့အခြေကိုသူတို့တင်ပြမယ်။ EAO ရဲ့ဘက်ကလည်းသူတို့ဒီပြည့်ချေတင်ပြမယ်။ဖက်တင်တယ်နှစ်ဖက်ပြန်စီတော်မှာရက်ကအတူဖြစ်ပါလား
။မြန်မာနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကတော့အခုကျင်းပမဲ့ငင်းချမ်းရေးညီလာခံဟာအဖြစ်တဘောလောက်ပဲကျင်းပနိုင်နိုင်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကပင်လုံလုပ်ငန်းစဉ် NCA လုပ်ငန်းစဉ်ရပြောလို့ရှိရင်မြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့မှအဲ့ဒီတက်လာတဲ့ဖွဲ့တွေကိုချက်လက်တွေကိုဆွေးနွေးရမှာဗျာဒါပေမဲ့လက်တွေ့ကတော့အခုကတော့မြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေလည်းမလုပ်နိုင်တဲ့အခါကျတော့ UPGDC ရဲ့မှာညှိနှိုင်းပြီးတော့ကျွန်တော်တို့ဘာတွေဆွေးနွေးမယ်ဘာညာဆိုတဲ့ကိစ္စလုပ်ကြလိမ့်မယ်ထင်ပါတယ်အဲ့ဒီအခါကျတော့ရည်ကြီးပြီးတော့ဆုံးဖြတ်ကြတဲ့ငြိမ်းချမ်းရေးအတွက်ကြိုးရှိတဲ့ချက်လက်တွေကျွန်တော်ထင်တာသိပ်ပါမယ်မထင်ပါဘူးအဖြစ်သဘောလောက်ပဲဖြစ်မယ်လို့ထင်တယ
်စတုထချင်းညီလာခံမကျင်းပခင်မှာတော့အစိုးရလွှတ်တော်တမတော်အစုဖွဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အစုဖွဲ့တွေနဲ့နိုင်ငံရေးပါတီအစုဖွဲ့တွေပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုလာမယ့်ဩဂတ်စ်လ9ရက်နေ့မှာကျင်းပဖို့တမတ်ရထားတယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်မှာစစ်ရေးပဋိပက္ခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ2သိန်းခန့်ရှိပြီးအခုလိုမိုးရာသီမှာဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
မြေပုံမျိုးနယ်ရရှောက်ကြရွာကဒုက္ခသည်စခန်းမှာအခုရပတ်အတွင်းရေလွှမ်းမှုခံရတဲ့အတွက်ဒုက္ခသည်တွေကိုပျောက်ရွှေ့ပေးခဲ့ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မြတ်တန်းဆောင်ဆရာတော်ကအခုလိုမိန့်ပါတယ်
မိုးတဲ့ရတဲ့ကကြတော့တောင်ကြီးမတော်တာဆင်းရဆင်းတော့မြေရရလေးဒီနဲ့တူပြီးတော့တဲအောင်ခြံတတ်တော့လာတဲ့တော့ဦးဇင်းကဒီမှာရှိတဲ့ဒုက္ခသည်တွေကိုဒီလေးတော့ရွာတွေကိုပြောက်ွက်လိုက်တယ်တချို့လည်းဖုံးကြတိမပြောက်ထွက်လိုက်တယ
်အဲ့ဒီဒုက္ခသည်စခန်းမှာမင်းကျောက်တာယိုရှော်မောင်ဖူဒံဂရနဲ့မြောက်ဦးမြို့နယ်တန်းမြန်းကြီးကြည့်ရွာကဒုက္ခသည်ပေါ၄၀၀ကျော်ခိုးလုံးနေကြတာဖြစ်ပါတယ်။စိုက်ပေးဒုက္ခသည်တွေနေအိမ်ဆောက်ဖို့အကူအညီပေးနေတဲ့ People Power People အဖွဲ့ကမှုဆောင်တရတာကိုစိုးလန်းကဒုက္ခသည်တွေရဲ့အရေးပေါ်လိုအပ်ချက်တွေကိုအခုလိုပြောပါတယ်
။စိုက်ပေးဒုက္ခသည်တွေအခုလက်ရှိလိုရတဲ့အရေးပေါ်ကဒီနေထိုင်ဖို့နေရာရဲ့မိုးရေဖြစ်တဲ့အတွက်ပြီးရင်ဆောင်ရွက်နေရင်ဟောကျန်းမာရေးပဲတခြားဟာတော့အများကြီးတော့လိုတာပေါ့။ဒါပေမဲ့ကျွန်တော်တို့ကလည်းရဲပြည်ယူနေစီရဲ့ People Power People ရေပေါ့။ဒီသုံးဖွဲ့ကတော့အခုလက်ရှိနေထားမှာ4အိမ်နဲ့ကိုနေရာအနေထားပေါ်မှာတော့ဒီပြည်နာကလေးကဟိုလုံးနေတဲ့အပိုင်းကိုရှိနေတယ်ဒါပေမဲ့ဟိုတချို့နေရာကိုအဆွေရကလုံးဝစပီးမင်းတယ်ဟိုတော့လာဝဲမပြေတော့အဲ့ဒီနေရာဆက်ခဲ့ရအများကြီ
းရသေးတောင်နဲ့ကြောက်တော်မြို့နေမှာဒုက္ခသည်အများဆုံးဖြစ်ပြီးစခန်းတွေမှာရှိနေတဲ့ကလေးတွေရဲ့ပညာရေးအခြေအနေမှာလည်းမရေရာဖြစ်နေတယ်လို့ကိုစိုးလန်းကပြောပါတယ်ကြောက်တော်မြို့ပေါ်မှာခိုးလုံနေတဲ့ဒုက္ခသည်8000နီးပါးစားသောက်နေထိုင်ရတဲ့အခြေအနေကိုတော့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေါက်တာအေးထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ဒီဘုဒ္ဓဆရာဆိုရလူမှုဝန်ထမ်းဒီစီရီနောအဲ
ဆံဂူရောအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလူသရဖို့နှုတ်စီဘူးနှလုံးနဲ့တလစီပေးထားတယ်ဧပြီမေဆွန်ဆူလိုင်းစနေရနေ့ထိတော့ပေးထားတာရှိတယ်တခြားငချောက်စန္ဒရိခါတွေကိုပြင်ပအလူရှင်ရှိရင်စားရတယ်အစားအုပ်ကမလုံလောက်သေးဘူး
ဒုက္ခသည်အများစုကတော့သူတို့နေရက်ကိုပြင်ပြီးလေတွေမှာထွန်ရစိုက်ပြုတ်ပြီးအေးချမ်းစွာနေလိုပေမဲ့အစိုးရစိုက်တက်ကဖန်စီပိုက်ခဲမှနဲ့ယွာနိနာတွေမှာတိုက်ပွဲဖြစ်မှကိုစိုးရင်တဲ့အတွက်မပြန်ရေးဘူးလို့အကူအညီပေးနေသူတွေကဆိုပါတယ်ရခိုင်ပြည်မှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့ရခိုင်တက်တော်အေအေနဲ့အစိုးရတက်တော်အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေအိမ်မိချွတ်ခံရမှုတွေမတရားဖန်စီညှဉ်းပန်းနှိပ်စက်မှုတွေနဲ့ပျောက်ဆုံးမှုတွေနေတိုက်လိုလိုမြင့်တက်နေပြီးနေရက်ဆန့်ခွာသူပေါ်အခုအခါနှစ်သိန်းနီးပါးရှိနေပြီဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေရဲ့စည်ရန်တွေအရသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရစွန်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့ရခိုင်တိုင်းနှမ်းမြို့နယ်စုများအစည်းအရုံး REC ကသတင်းထုတ်ပြန်လိုက်ပါတယ်။ကြောက်ဖြူအခြေစိုက်ဒညဝတီရေတပ်စခန်းကဖမ်းဆီးထားတဲ့ဒေသခံ၈ဦးကိုကြောက်ဖြူမြို့မှရဲစခန်းမှအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်နဲ့ဒညဝတီရေတပ်စခန်းကတရားလိုလုပ်ပြီးတရားစွဲဆိုခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဇူလိုင်လ9ရက်ကြာသာရင်းနှစ်အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ပြောပြပါဦးမယ်။ကမ္ဘာတဝန်း COVID-19 ကရောဂါအတည်ပြုလူနာ12သန်းကျော်သွားပါပြီ။ကရောဂါအခြေအနေကိုမှတ်တမ်းပြုစုနေတဲ့ American က John Hopkins တက္ကသိုလ်ရဲ့စာရင်းအရ American ပြည်ထောင်စုမှာအတည်ပြုလူနာ3သန်းကျော်နဲ့အများဆုံးဖြစ်ပါတဲ့ပုတ်ထုံးနဲ့တရက်ထဲမှာတဲ့အတည်ပြုလူနာ6000ကျော်ပါတယ်။တစ်ချိန်တည်းမှာပဲ Australia နိုင်ငံကဒုတိယလူဦးရေအထူးထပ်ဆုံးဖြစ်တဲ့ Melbourne မြို့မှာပုတ်ထုံးနေ့ညတကောင်ချိန်ကစလို့မလို့အဖဲအိမ်ထဲကအိမ်ပြင်မထွက်ရအမိန့်ကိုသတင်း6ပတ်ထုတ်ပြန်ထားပါတယ်။American ပြည်ထောင်စုမှာ COVID-19 ကရောဂါကူးစက်သူတိုးနေချိန်မှာပဲပိတ်ထားတဲ့စာတင်ကြောင်းတွေပြန်ဖွင့်ဖို့သမ္မတ Donald Trump ကတော့ထပ်ပြီးပြောကြားခဲ့ပါတယ်။ဆောင်းဥပောက်ချိန်ကျောင်းတွေပြန်မဖွင့်ရင်သက်ဆိုင်ရာမြို့နယ်တွေအတွက်ပြည်ထောင်စုအစိုးရကပေးတဲ့အသုံးစရိတ်တွေကိုချမပေးဘူးလို့သမ္မတကပုတ်ထုံးနေတော့ကချင်းချောက်ပါတယ်။ကျောင်းတွေပြန်ဖွင့်ခဲ့ရင်ဘေးကင်းစေဖို့ American ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့မကျသလိုသိစရိတ်စကားများတယ်လို့သမ္မတကစောတကာတက်ပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အခွင့်အဆောင်မှတ်တမ်းနဲ့တခြားဗန္ဒာရေးဆိုင်ရာအချက်လက်တွေကိုလွှတ်တော်ကော်မတီတွေနဲ့နယူးယောက်မြို့အစိုးရရှေ့နေတွေကြီးခွင့်ရှိမရှိဆိုတာအများစိတ်ဝင်စားနေကြတဲ့အမှု၃ခုကို American ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့ကြာသာရင်းနှီးမှာဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတရဲ့အခွင့်အမှတ်တမ်းတွေနဲ့ငွေကြေးမှတ်တမ်းတွေပေးဖို့အောက်လွှတ်တော်ကော်မတီတချို့ရဲ့တောင်းဆိုထားခြင်းနဲ့ပတ်သက်လို့ပြည်ထောင်စုတရားရုံးချုပ်ကအမှု၂ခုဆုံးဖြတ်ပါလိမ့်မယ်။နောက်အမှုတစ်ခုကတော့နယူးယောက်ပြည်နယ်ဥပဒေကိုသမ္မတထရမ့်ချိုးဖောက်သလားဆိုတာစုံစမ်းစစ်ဆေးနေတဲ့ဂျူရီအဖွဲ့ကိုကြီးကြပ်သူဗန့်ဘက်ကဆင့်ခေါ်တောင်းဆိုမှုတွေကိုသမ္မတဘက်ကပိတ်ပင်လျှောက်ထားတဲ့အမှုဖြစ်ပါတယ်။ ဟောင်ကောင်လုံခြုံရေးဥပဒေသစ်တရက်ကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဩစတြေးလျနိုင်ငံမှာလာရောက်ပညာသင်ကြားတဲ့ဟောင်ကောင်ကျောင်းသားတွေအမြဲတမ်းနေထိုင်ခွင့်ရစေမယ့်နည်းလမ်းကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာလိုက်ပါတယ်။ကျွမ်းကျင်အရေးအချင်းရှိသူတွေဘွဲ့ရထားသူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုဒီနေ့ကြာသပတေးနေ့ကစပြီး9နှစ်သက်တမ်းတိုးပေးလိုက်ပြီးအဲ့ဒီနှစ်ပြည့်ရင်အမြဲတမ်းနေထိုင်ခွင့်ရှောက်ထားနိုင်မယ်လို့ဝန်ကြီးချုပ်ကကြေညာပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာသပတေးနေ့ညအတွက် Radio အသံမှတ်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်ပါမှာ
This program has come to you from the Voice of America, Washington.